ကယင်းနေပြုလုပ်တဲ့ကုသိုလ်ရဲ့ပုဗ္ဗဘာကိုကျေးဇူးရှင်ပုဂ္ဂိုလ်များနဲ့တကောဝိနည်းတတဝါပေါင်းအားအများတန်ပေးဝေခြင်းမိမိတို့တွင်နိဗ္ဗာန်ကိုရည်မှန်းပြီးတော့ကျေဇက်ချမှုပြုလုပ်ခြင်းဒီကိစ္စမရဘူးမလုံလုံမှရှေးဥစွာအနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကိုယ်စားတက်ပြတဲ့1368ခုနှစ်ဝါကောင်းလာဇန်2ရက်ခရစ်နှစ် 2006 ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကမန္တလေးမြို့စက်မှုနှစ်မြို့တဲမှာနေထိုင်ကြတယ်တက္ကမကြီးမိခင်ကြီးတော်ဦးသာသူယူခိုင်ဝင်းတော်မြတ်မြံတွင်မိသားစုတို့ကတန်ဃာတော်အပါ181ပါးအားနနက်ခါမှာမွန်မြတ်တော်ခဲဝယ်ဘုရားညာချက်ကလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာနေရာဖြင့်နဝကောမဝိထု3000ကျပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်နောက်ပြီးတော့မန္တလေးမြို့ဆက်မှုနှင့်မြို့တဲမှာနေထိုင်ရတဲ့ဦးမြင့်ဆွေတော်စီစီဝင်းမိသားစုတို့ကလည်းပဲဦးမြင့်ဆွေရဲ့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားနေ့လယ်ခါမှာမွန်မြတ်တော်ခဲဝယ်ဘောဇင်းများဆက်ကပ်လူတန်းကြခြင်းကြွားရောက်လာတဲ့အပရိသတ်များနဲ့တကောအကြောင်းတိုက်တွင်ရှိယောဂီသူတော်ရှင်တို့အားလည်းတရားဖြူဖွေးကြွေးမွေးအပ်ခံကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာဖြစ်နေတရီတိုင်းဖဲပင်ကန်းဒွိစုံတစုံနဲ့နဝကမ္မ1000ကျပ်လူတန်းခြင်းနောက်ပြီးတော့ကုသိုလ်ကောင်းမှုပြုပတ်အဖြစ်နဲ့ဆွေမျိုးများဖြစ်ကြတဲ့ကိုထွန်းနိုင်ဝင်းမကျင်ထေမိသားစုတို့ကတန်ဃာတော်181ပါးတို့အားလက်ကင်ဘဝ181ထည်လူတန်းခြင်းကိုတင်ထွန်းဝင်းမမျိုးရင်ခိုင်မိသားစုတို့ကလည်းတန်ဃာတော်181ပါးတို့အားဗလာစာဟုတ် 181 အုပ်လူတန်းခြင်းဥခွေတော်တန်းကြီးမိသားစုတို့ကဓမ္မပူဇာဖြင့်9000ကျပ်လူတန်းခြင်းဦးမြင့်ဝေတော်ဆန်းဆန်းအေးမိသားစုတို့ကလည်းနဝကမ္မ9000ကျပ်လူတန်းခြင်းဦးမြင့်ကျော်တော်တီတီမိသားစုတို့ကလည်းနဝကမ္မ3000ကျပ်ဦးအောင်ကြည်စိုးတော်ဇင်မာလက်မိသားစုတို့ကနဝကမ္မ2000ကျပ်ဦးကျော်လာတော်တန်းကြည်မိသားစုတို့ကလည်းနဝကမ္မ2000ကျပ်ဆက်ပြီးတော့ဓမ္မပူဇာဖြစ်နေဝိုင်းဝိုင်းပြီးတော့စုပေါင်းပြီးတော့ကုသိုလ်ကောင်းမှုပြုပတ်အဖြစ်နဲ့ပြုလုပ်ကြရတယ်ပေါ့ယနေ့မွေးနေ့မင်္ဂလာဖြစ်တဲ့2နှစ်မြောက်2ကြိမ်မြောက်လာရောက်ပြီးတော့ပြုရင်းနဲ့အာလုံးမိတ်ဆွေသင်္ကဟမိဘတွေရောစုပေါင်းပြီးတော့တန်ဃာတော်ရှင်မြတ်တို့အားမိမိတို့စွမ်းအားရှိသည်မြ။သင်္ကန်းစွမ်းနဝကမ္မပလာစာဟုလက်ကင်ပေါ်စသောပစ္စည်းမျိုးစုံကိုလူတန်းထောက်ပံ့ကြရတဲ့ပေါ့။အဲ့တော့ယနေ့ဘုန်းကြီးကနှုမောဒနာတရားအနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့အခြားတရားကိုမဟောဘဲနဲ့မနေ့ကဆွမ်းတကမှဒေါ်စိုးစိုးဝင်းလျှောက်တဲ့အတိုင်းပဲသူမေးထားတဲ့လေကုန်းတစ်ခုကိုပဲအကျယ်တဝင့်ပြန်ပြီးတော့ဖြေပြသေးတယ်ပေါ့အဲ့တော့တရားနာမည်ကိုဗာတရားလို့တက်မယ်ဆိုတော့ကြောင်းကြမဲ့စွာမနေရဆိုတဲ့တရားကောင်းကြီးနာမည်နဲ့ဟောပေးမယ်ပေါ့ကြောင်းကြမဲ့စွာမနေရဆိုတာအရာရာမှာကြောင်းကြမဲ့ပြီးတော့အေးအေးဆေးဆေးနေတဲ့မလားမနေတင်ဘူးလားလို့ခွဲခြားပြီးတော့ဟောပေးမယ်ပေါ့ဟိုအရင်တပတ်တုန်းကဒေါ်စီစီဝင်းကဗာမေးဘူးတလေဆိုတော့ဥပမာအားဖြင့်ကြောင်တကြောင်မျိုးဖြစ်ဖြစ်မိသားစုတစုပဲဖြစ်ဖြစ်ပေါ့မိသားစုတစုမှာအိမ်တော်ဦးစီးဖြစ်တဲ့မိဘနဲ့ပါနဲ့သားသမီးတွေရှိကြတာဘုန်းကြီးတို့ကြောင်တိုက်တိုင်းမှာဆိုလို့ရှိရင်လည်းနာယကအကြီးဆုံးနဲ့အောက်လကနာယကအဲ့ဒီအောက်မှာစာကြတန်ဃာတော်တွေဆိုတာအတိအသင့်ရှိကြတယ်ပေါ့အဲ့ဒီလိုရှိကြတဲ့အခါမှာအိမ်တည်းအိမ်မှာဥပမာဆိုကြပါတော့ဖခင်ဖြစ်တဲ့လူကကြောင်ကြစိတ်ကြီးပြီးတော့မိခင်ဖြစ်တဲ့လူနဲ့သားသမီးတွေကကြောင်ကြမဲ့အေးအေးဆေးဆေးနေတဲ့မိသားစုလည်းပဲရှိတာနောက်တနည်းအားဖြင့်မိခင်ဖြစ်တဲ့လူကကြောင်ကြဆိုင်ပြီးတော့ခင်ပွန်းဖြစ်တဲ့ပုဂ္ဂိုလ်နဲ့သားသမီးတွေကကြောင်ကြမဲ့အေးအေးဆေးဆေးနေတဲ့မိသားစုမျိုးလည်းပဲရှိနိုင်တာတချို့အိမ်တွေကြတော့မိဘနှစ်ပါးကကြောင်ကြမဲ့နေပြီးတော့သားကြီးသမီးကြီးစတဲ့သားသမီးတွေကအိမ်ရဲ့ကိစ္စကြောင်ကြဆိုင်ပြီးတော့နေရတဲ့ပုံစံရှိတယ်ပေါ့ ရှိတဲ့အခါမှာဘာသွားတွေ့ရတယ်ဆိုတော့ဥပမာအပြင်မိခင်ဖြစ်တဲ့လူကအိမ်ရဲ့စီးပွားရေးကိုလည်းပဲကြောင်းကြဆိုက်ရတယ်။သားသမီးတွေရဲ့ပညာရေးကိုလည်းပဲမှတ်တမ်းတွေပါလို့ကြည့်ကြည့်လို့ကြောင်းကြဆိုက်တွင်တင်ဆုံးမပေးရတယ်ပေါ့။နောက်ပြီးတော့သားသမီးတွေရဲ့ကျင့်စာရိတ္တခြေဝါးတွေများဆွဲနေသလားအရက်သေးစာတွေများလွန်ကျွန်တောက်သလားအပေါင်းတင်များမှားသလားဆိုပြီးတော့သားသမီးတွေရဲ့စိတ်တဲ့ရေးရာကိုလည်းပဲအကျင့်စာရိတ္တရေးရာကိုလည်းပဲကြောင်းကြဆိုက်ရတယ်။အိမ်ရဲ့စီးပွားရေးသားသမီးရဲ့ပညာရေးသားသမီးရဲ့အကျင့်စာရိတ္တနောက်ပြီးတော့ပဝန်းကျင်နဲ့တင့်လျော်အောင်နေမှုထိုင်မှုပဝန်းကျင်နဲ့ဝီရောဓိမဖြစ်အောင်ဆန့်ကျင်မှုမဖြစ်အောင်ကြောင်းကြဆိုက်ပြီးတော့နေရနောက်ပြီးတော့အကြီးအကဲဖြစ်တဲ့ရက်ွက်လူကြီးတန်းပြီးအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေနဲ့မဆန့်ကျင်အောင်လည်းပဲကြောင်းကြဆိုင်တယ်ပေါ့။ကျန်တဲ့မိသားစုတွေကတော့ဖခင်ပါဝင်သားသမီးတွေရဲ့ဥပမာအဖြစ်ကြောင်းကြမဲ့အေးအေးနေတဲ့အခါမှာမိဘကပါလဲဆိုတော့ကြောင်းကြမဲ့အေးအေးချေးချေးနေတဲ့ပုဂ္ဂိုလ်တွေကြတော့အကုသိုလ်ကင်းနေပြီတော့တဲ့။ကြောင်းကြဆိုင်တဲ့ပုဂ္ဂိုလ်ကြတော့အကုသိုလ်မြန်ပိုဖြစ်နေမလားဆိုပြီးတော့ဒီမိဘကမေးပါတယ်။အဲ့တော့ဒီမိဘကိုဘုန်းကြီးကလည်းပဲအာလုံးသူတရားညာတဲ့ပုဂ္ဂိုလ်တွေလည်းပဲသိသွားအောင်မြတ်စွာဘုရားရှင်ရဲ့အလိုဟာဘလို့ဖြစ်ပါတယ်မြတ်စွာဘုရားကဘလို့ပုဂ္ဂိုလ်မျိုးဖြစ်စေခြင်းတလဲဆိုပြီးတော့ဥတည်ပြီးတော့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပိဋကတ်သုံးပုံနိကေ၅ရဲ့ဓမ္မခန္ဓာတွေကနေပြီးတော့ကောက်ချက်တွေဆွဲပြီးတော့ဘုန်းကြီးကလည်းပဲဒီဖြေကိုဖြေပေးပါဒါကြောင့်တရားကောင်းစဉ်ကိုလည်းပဲကြောင်းကြမဲ့စွာမနေရဆိုတဲ့တရားကောင်းစဉ်လည်းပဲတက်ပြီးတော့ဘုန်းကြီးတက်နိုင်ရနားလည်အောင်ရှင်းလင်းပြီးတော့ဟောကြားပေးနေပေါ့တရားနာပြီးတဲ့အခါမှာလည်းပဲမရှင်းဘူးဆိုလို့ရှိရင်ဘုန်းကြီးကိုမေးနိုင်ပါတယ်ဘုန်းကြီးလည်းစွမ်းအားရှိတယ်များကိုသိတဲ့လောက်ဖြေပေးမယ်ပေါ့အားလုံးသိတယ်လို့တော့ဝန်မခံပါဘူးဒါကြောင့်ဒီတရားနာတဲ့အခါမှာလည်းစူးစမ်းပြီးတော့နာယူပေးပါဒါကြောင့်ဒီမတိတာရှိလို့ရှိရင်သိသွားလို့ရှိရင်တရားနာရကျိုးနဲ့တရားနာတဲ့အခါမှာမှန်ကြည့်တယ်လို့သဘောထားပြီးတော့ကိုယ်မှဒီစိတ်တည်းပြည့်စုံလို့ရှိရင်ဆက်လက်ကျင့်သုံးတယ်ပြင်စရာစိတ်တည်းရှိလို့ရှိရင်လည်းပဲပြုပြင်မယ်ဆိုတဲ့စိတ်ထားနဲ့တရားနာလို့ရှိရင်တရားနာရကျိုးလည်းပဲနဲ့တယ်လို့တရားဟောတဲ့ပုဂ္ဂိုလ်ကလည်းပဲပင်မခံရကျိုးနဲ့တယ်ပေါ့ဒါကြောင့်ဒီတရားကိုဒီဒေါ်စီစီဝင်းမေးခဲ့တဲ့ဒီကြောင်းကြမဲ့နေတာကအကုသိုလ်ကင်းပြီးတော့ကြောင်းကြတဲ့ပုဂ္ဂိုလ်ကြတော့အကုသိုလ်တွေများနေသလားဒါကြောင့်မို့ကြောင်းကြမဲ့ပြီးအေးအေးဆေးဆေးနေရတာကိုကောင်းမလားဆိုတဲ့မေးခွန်းကိုဘုန်းကြီးကဖြေတဲ့အနေနဲ့ဒီနေ့တရားကိုဟောပေးပါအဲ့တော့ဘုန်းကြီးတို့လည်းပဲကြောင်းတိုက်မှာခုတန်ခါ181ပါးပေါ့မမျောလင်းမဲနဲ့သူကသူများများလာတဲ့ကလူကြီးတယောက်လူကြီးတစ်ပါးအနေနဲ့ဖြစ်ခဲ့ရတယ်အောက်ကလည်းပဲနာယက၅ပါးဖွဲ့စည်းတယ်အဲ့ဒီအောက်မှာစာချအပါး20လောက်ဖွဲ့စည်းတယ်အဲ့ဒီအောက်မှာစာတင်နာတွေရှိတယ်ပေါ့အဆင့်ဆင့်အုပ်ချုပ်ပြီးတော့နေခဲ့ရတယ်မိမိတို့လည်းပဲမိမိတို့ရဲ့အိမ်မှာစီးပွားရေးရတစ်ဖက်သာသမီတွေပညာရေးရတစ်ဖက်သာသမီတွေရဲ့စာရိတ္တကတစ်ဖက်လူမှုဆက်ဆံရေးရတစ်ဖက်အရေးပေါင်းများစွာကိစ္စများများလူတို့ပေါင်းလို့ဆိုတဲ့အတိုင်းမိမိတို့မှာလည်းပဲကိစ္စတွေအများကြီးရှိတယ်ပေါ့အဲ့တော့မြတ်စွာဘုရားကလောကမှာကျင့်သုံးနေတဲ့အခါဘလို့ကျင့်သုံးနေထိုင်သင့်တယ်လို့ဒါတွေကိုပိဋကတ်သုံးပုံကလာရှိတဲ့တရားတော်နဲ့မြတ်စွာဘုရားမင်ကြားတော်မူချက်ကိုဥတည်ပြီးတော့ဘုန်းကြီးကဟောပေးနေပေါ့အဲ့တော့မြတ်စွာဘုရားကကြောင်းကြမဲ့စွာမနေရဆိုတဲ့အတိုင်းနဲ့ဆရာသမားလုပ်တဲ့ပုဂ္ဂိုလ်မိဘလုပ်နေတဲ့ပုဂ္ဂိုလ်တွေကျောင်းနေမှာလောကီကျောင်းနေမှာဆိုရင်ပဲကျောင်းဆရာဆရာမလုပ်နေတဲ့ပုဂ္ဂိုလ်ကြီးလူကြီးဖြစ်တဲ့ပုဂ္ဂိုလ်ကြီးကိုအမျိုးသားဖွဲ့ကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ပိဋကတ်သုံးပုံဤကိန်း၅ရဲ့ထဲမှာအမျိုးသားဖွဲ့ကြည့်လိုက်လို့ရှိရင်၃မျိုး၃သားသွားပြီးတော့တွေ့ရပါတယ်အဲ့တော့၃မျိုး၃သားကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုတော့တဦးသောပုဂ္ဂိုလ်ကအပေါ်တုတ်ကပုဂ္ဂိုလ်တဲ့ကျောင်းကြမဲ့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်ပေါ့ဒီလိုလူကြီးတွေလည်းပဲရှိတယ်ဒီလိုတန်ဃာတော်ဆရာတော်တွေလည်းပဲရှိတယ်ဒီလိုကျောင်းဆရာဆရာမတွေလည်းပဲရှိတယ်ကျောင်းဆရာဆရာမတွေဆိုလို့ရှိရင်လည်းပဲအချိန်တိုင်းပညာသင်ပေးလိုက်တာပဲကျောင်းသားတွေစိတ်ထဲမှာဘလို့ဖြစ်နေတယ်သူတို့ဘယ်သူနဲ့ဘယ်သူမတည့်ဘူးဒါကိုကိုကနေပြီးတော့ဖြန့်ဖြေပြီးတော့မေတ္တာတရားရောက်လာအောင်ဒါမျိုးကျောင်းကြမဆိုင်ပဲနဲ့ငါတောင်းတာစာသင်ယုံပဲဆိုပြီးတော့အချိန်တန်လို့ရှိရင်စာသင်ပေးလိုက်တယ်ပေါ့ပြီးလို့ရှိရင်ကိုကကိုဖာတိပါတာအေးအေးဆေးဆေးပဲနေတယ်အလူမုံမခံချင်ဘူးပေါ့ဒါကိုအပေါ်တုတ်ကကြောင်းကြမဲ့တဲ့ပုဂ္ဂိုလ်လို့ဒီလိုပဲခေါ်ရပါဘူးဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တည်းရဲ့လောကမှာလည်းပဲတန်ဃာတွေတော့မွေးထားတယ်တပည့်တွေကသိုးတွန်းနေတာဟာ ငါပြောနေလို့ငါမုန်းယုံမရှိမှဒုက္ခနဲ့သူသွားပြီဆိုပြီးတော့ပြောဖို့ရကြိုးစားမကြည့်ပဲနဲ့သူတို့ပညာရေးတက်သွားအောင်သူတို့စိတ်တည်းကောင်းလောက်သူတို့အနေထိုင်ကောင်းတော့ကြောင်းကြမှုမရှိပဲနဲ့ငါအေးအေးဆေးဆေးနေတာကောင်းပါလေကိုစာလေးကိုဖတ်ကိုတရားလေးကိုထိုင်းနေတာကောင်းတယ်သူတို့ကသူတို့ဘာဖြစ်ဖြစ်သူတို့ဖြစ်သူတို့ခံလိုက်မယ်ဆိုပြီးတော့ကြောင်းကြမနေနေတယ်ဆရာတော်တွေလည်းပဲစိတ်တက်တယ်ပေါ့မိဘတွေဘာတွေဖြစ်နေတယ်နောက်ပြီးတော့တာသမီတွေမှလည်းပဲကြီးကဲဖြစ်နေပြီလေကဒီလိုပဲကဲသူကံနဲ့သူတွားလိုက်မယ်ချိန်တန်စားတော့အိတ်ပြီးတော့ကိုစီဝါရီလေးကိုလှုပ်ကိုပတိလေးကိုစိတ်နေအေးအေးဆေးဆေးနေပြီးတာပဲဆိုပြီးတော့ဒီလိုကြောင်းကြနေတဲ့ပုဂ္ဂိုလ်ကတအုပ်စုတဲ့ဒါကနံပါတ်1အပေါ်တုတ်ကကြောင်းကြမဲ့နေတဲ့ပုဂ္ဂိုလ်တဲ့သူကတော့အပေါ်ရန်အားကြည့်လို့ရှိရင်တော့အင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်ပဲနောက်ပြီးတော့နံပါတ်2နံပါတ်3ကဘာလဲဆိုတော့အဲ့ဒီလိုကြောင်းကြမဲ့တော့မနေဘူးတဲ့တပည့်သားတွေပေါ်သာသမီတွေပေါ်မှာအမြဲတမ်းနဲ့ကြောက်ကြစိုက်ပြီးတော့စိတ်တည်းရေးပညာရေးလူမှုရေးအလုံးညီညွတ်အောင်တတ်နိုင်နေမြမေတ္တာကရုဏာနဲ့တတ်နိုင်နေမြကြိုးစားပြီးတော့ကြောက်ကြတဲ့ပုံကိုယ်တွေမှာလည်းပဲနှစ်မျိုးနှစ်စားရှိတယ်လေစောစောကအဘောတုတ်ကကကြောက်ကြမဲ့တဲ့ပုံကတစ်မျိုးပြောစုဆုံးမတဲ့နေရာမှာလည်းပဲနှစ်မျိုးနှစ်စားကွဲသွားတယ်လေနံပါတ်၁ကပါလဲဆိုတော့ဒန်ရန္ဒကဝေတကပုံကိုတဲ့ပြောဆိုတော့ဆုံးမပါရဲ့ဆရာလုပ်ပြီးတော့ဆုံးမပါရဲ့မိဘဖြစ်နေလို့ဆုံးမပါရဲ့ကျောင်းတိုင်ဆရာတော်ဖြစ်နေတဲ့အတွက်တပည့်ကျောင်းသားတွေသင်ဟန်းတွေကိုဆုံးမပါရဲ့ဒါပေမဲ့လို့ तू ကဘယ်လိုလဲဆိုတော့ရန္ဒဂဝေတကပုဂ္ဂိုလ်ဆိုတာအမြဲတမ်းပဲအပေါ့အကြအပြစ်ကိုရှုပြီးတော့ဆုံးမတယ်တဲ့သူကြတော့ဘယ်လိုလဲဆိုတော့သာသမီတယောက်လုပ်ငန်းတစ်ခုမှားသွားတယ်ဆိုရင်မင်းဒီအရွယ်ကြီးရောက်နေမှာဒါလေးမှမသိဘူးလားဆိုတဲ့စိတ်တက်နဲ့ဆုံးမတာပေါ့မင်းဒီမှာဖြေတန်းတော်အောင်နေပြီတက္ကသိုလ်တော်ဘွဲ့ရနေပြီဒါတော့ကလေးမှနားမလည်ဘူးလားဆိုပြီးသာသမီပေါ်မှာနှိမ်တဲ့စိတ်ကိုကိုကိုတော့နားလည်တဲ့စိတ်ကြွားချင်တဲ့စိတ်နဲ့ဆုံးမလာတယ်လည်းပဲရှိတယ်ပေါ့ဘုန်းကြီးတို့တန်ခါတော်လောကမှာလည်းပဲဒီလိုပဲတပည့်တစ်ပါးကမှားသွားပြီးရင်လူရှိမကြောင်သူရှိမကြောင်နဲ့ဒါတော့ကလေးမှမသိဘူးလားဒါလေးမှမလုပ်တတ်ဘူးလားဒီရွှေကြီးရောက်နေပြီဘာညာနဲ့သူ့ကိုအဆက်ပွဲရင်ပွဲဆက်ချင်လဲဆက်ပိတ်ပြီဆိုတဲ့စိတ်တက်နဲ့ဆုံးမတာကိုဒါရန္ဒကဝိတကအပေါက်ချားရှုပြီးတော့ပြောဆိုလေးရှိတဲ့ပုံကိုလို့ခေါ်ပါတယ်။ကျောင်းဆရာဆရာမတွေလည်းပဲဒီတိုင်းတိုင်းတပည့်တယောက်ကိုဆုံးမပြီဆိုလို့ရှိရင်လိမ္မာရေးချရှိပါသည်ဆိုတဲ့စိတ်တက်မထားပဲနဲ့ဒီကောင်တော့အချက်တွေ့ပြီးအချက်ခွဲလျောက်အောင်လို့ဆိုပြီးတော့အချက်ခွဲတဲ့အနေနဲ့အချက်ခွဲအောင်လုပ်တဲ့အနေနဲ့ဆုံးမတယ်။အော်ကြီးဟစ်ကြီးပြောတယ်ဒါမျိုးဆုံးမတဲ့ပုံကတစ်မျိုးတဲ့။အဲ့တော့နံပါတ်1ကအဘောတုတ်ကကြောင်းကြမဲ့တယ်ဘသူမှပါပြောကိုကကိုပတိလေးစိတ်အေးအေးဆေးဆေးနေတယ်ဒါအကုသို့ကင်းတယ်လို့နေတဲ့ဆရာသမားမိဘကတစ်မျိုးပေါ့နောက်နံပါတ်2ကဆုံးတော့ဆုံးမပါရဲ့ဒါပဲလို့ဆုံးမတဲ့အခါမှာကိုကကိုလူတက်ကြီးလှုပ်ရှင်တဲ့စိတ်ဒါမှမဟုတ်လည်းပဲသူတစ်ပါးကိုသာသမီတွေတပည့်တွေကိုဒါလေးမှမသိဘူးလားလို့နှိမ့်ချခြင်းနဲ့စိတ်ဒီလိုစိတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ကတစ်မျိုးပဲဒါကိုရန္ဒကဝိတောက်ကပုဂ္ဂိုလ်လို့ခေါ်ပါတယ်ဒါနံပါတ်1ဆရာသမားမိဘအမျိုးသားပါနောက်နံပါတ်3ဆရာသမားမိဘအမျိုးသားဘယ်လိုလဲဆိုတော့ဩလုံတဏ္ဍတဘာဝတန်ထိတာပုဂ္ဂိုလ်တဲ့ဗမာလူကပါလဲဆိုတော့ကဲတင်ခြင်းနဲ့စိတ်ပြုပြင်ပြေလိုတဲ့စိတ်နဲ့ပျော်ရွှင်ပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်တဲ့သာသမီဆရာသမားတွေရှိတယ်ဆရာသမားလည်းပဲတပည့်တွေရှိတယ်မိဘကလည်းပဲသာသမီရှိတယ်ပေါ့အတန်းကြောင့်မှလည်းပဲဆရာဆရာမတွေကတပည့်သာသမီတွေရှိကြတယ်သူတို့ကိုဆုံးမတဲ့အခါမှာတခုခုမှားနေပြီဆိုလို့ရှိရင်မတိသေးတာကိုသိပါစေဆိုတဲ့စိတ်နဲ့ဒါဒီလိုဒီလိုရှိတယ်ဆိုပြီးတော့ဆုံးမတယ်သူကိုသိစေလိုတဲ့စိတ်နဲ့ဆုံးမတယ်မတိခြင်းအနေပြီးတော့တက်တိနားလည်သွားအောင်သူ့ဘဝကိုမြင့်တင်တဲ့စိတ်နဲ့ဆုံးမတယ်တီတီသားဆိုလို့ရှိရင်လည်းပဲသူဒီလိုတီတီသားလေးကိုမေးလိုက်လို့ရှိရင်ဘေးကနေပြီးတော့သူ့အပေါ်မှာလေးစားစိတ်ဖြစ်ကြပါသည်ဆိုတဲ့စိတ်နဲ့မေးမြန်းနေပေါ့နောက်ပြီးတော့ဆုံးမတဲ့အခါမှာဥပမာချင်းသာသမီတယောက်ကအရက်တောက်နေတယ်အရက်တောက်နေတဲ့နေရာမှာငါဒီလိုဆုံးမလိုက်လို့ရှိရင်အရက်တောက်ခြင်းကနေရှောင်ကြဉ်ပြီးတော့မိဘတွေလည်းပဲစိတ်ချမ်းသာလိမ့်မယ်သူရဲ့ဇနီးတွေလည်းပဲစိတ်ချမ်းသာလိမ့်မယ်သူရဲ့သားသမီးတွေလည်းပဲအရသမားရဲ့သားသမီးဆိုတာပြောဆိုရတဲ့ခံရခြင်းမှာလွတ်ပြီးတော့စိတ်ချမ်းသာလိမ့်မယ်ပ
တန်တရာနဲ့ရှိလိုက်လို့ရှိရင်လည်းပဲရက်တော့တဲ့ပုဂ္ဂိုလ်ဟာနောက်ဘဝမှာဒီဘဝမှာယူနှံတတ်တယ်။အဲ့တော့ဒီလိုအကုသိုလ်အပြစ်တွေသူများစိတ်ဆင်းရဲတဲ့စိတ်တွေကလွတ်ပါစေဆိုပြီးတော့သာသမီကိုအယက်မတော့တဲ့အကျိုးအကြောင်းပြောဒါမျိုးလေးတွေပြောပြီးတော့သူ့ဘဝကိုမြင့်တင်ကယ်တင်မြဲတဲ့စိတ်နဲ့ထုံးမတဲ့ဆရာသမားကတစ်မျိုးတည်းတချို့ကြတော့ဒီလိုမဟုတ်ဘူးလူကြားပြည်ကြတဲ့မှာဒီကောင်ကလက်ကားကောင်မိဘကဗုဒ္ဓဘာသာယူသိနေနေပဲလို့သူတို့ကဘာမှသိတဲ့ကောင်းနေမဟုတ်ဘူးအရက်တောက်ပြီးတော့မိဘအဆက်ခွဲနေတဲ့ကောင်စသည်ဖြင့်အပြစ်တင်တဲ့စိတ်နဲ့မဟုတ်ပဲနဲ့ငါဒီလိုဆုံးမလိုက်လို့ရှိရင်အရက်ကတောက်ချင်းကရှောင်ကျင်လိမ့်မယ်အရက်တောက်ချင်းကရှောင်ကျင်လိုက်လို့ရှိရင်မိဘတွေတဝန်ချင်းတွေသာသမီတွေဇနီးမယားတွေအလုံးစိတ်ချမ်းသာကြလိမ့်မယ်သူလည်းပဲဒီလိုအရက်တချင်းရှောင်ကျင်လိုက်လို့ရှိရင်အပင်မရေကြတဲ့ပြည်ရလို့ပြီးတော့ဖြစ်တဲ့ဘဝတိုင်းဘဝတိုင်းမှာယူနှမ်းတဲ့ဘဝအုံနောက်ကြက်မပြည့်တဲ့ဘဝကလွတ်ပါစေဆိုပြီးတော့သူ့ဘဝကိုမြင့်တင်တဲ့စိတ်နဲ့ဆုံးမတဲ့ဒီလိုဆရာသမားမျိုးတော့အုံလုံးကနတဘာဝတန်ထိတာဆရာသမားမိပါလို့ဒီလိုခေါ်ရပါတယ်တတိသာသမီတေရဲ့ဘဝကိုမြင့်တင်တင်လို့တတိသာသမီရဲ့ဘဝကိုမြင့်တက်သွားစေခြင်းလို့ကောင်းတဲ့စိတ်ထားနဲ့ဆုံးမတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်၃မျိုး၃စားထွက်လာပါတယ်အဲ့တော့အားလုံးဘုန်းကြီးပြန်ပြောမယ်နံပါတ်၁မိဘဆရာသမားတွေကလူကြီးတွေကဘယ်လိုလဲဆိုတော့အပေါ်တုတ်ကပုဂ္ဂိုလ်တဲ့ဘယ်နေရာမှာကြောက်ကြမဆိုင်ပဲနဲ့အေးအေးဆေးဆေးလေးပြည့်စည်ခြင်းနဲ့ပါလွှားခြင်းနဲ့ဝါကြွားခြင်းနဲ့စိတ်တက်နဲ့သာသမီတမီးတွေကိုဒီကောင်းတော့အဆက်ကွဲအေးတာပဲဆိုတဲ့စိတ်သက်တည်နဲ့ဆုံးမတဲ့ပုဂ္ဂိုလ်တော်ဗန္ဓကဝေတကပုဂ္ဂိုလ်အပေါ့ချားကိုရှာမိတဲ့ဆရာသမားမိပါတို့ဒီလိုနံပါတ်1အမျိုးအစားလည်းပဲရှိတယ်ပေါ့နံပါတ်3ကအုံလုံးကနတဘာဝတန်ထိတာပုဂ္ဂိုလ်မတိသေးတာသိသွားအောင်သိသေးတာကိုမေးမြန်းပြောဆိုလိုက်လို့ရှိရင်သူ့ဂုဏ်တွေမြင့်တက်သွားအောင်သီလသမာဓိပညာတွေတိုးတက်သွားအောင်သူ့ဘဝကိုမြင့်တင်ခြင်းလုံးလို့စိတ်ကောင်းစေတနာကောင်းနဲ့ဆုံးမတဲ့မိဘဆရာသမားပုဂ္ဂိုလ်ဆိုပြီးတော့ပုဂ္ဂိုလ်၃မျိုးဆရာသမား၃မျိုးမိဘ၃မျိုးဒီလိုပေါ်ထွက်လာခဲ့ပါတယ်အဲ့တော့ဒီနေရာမှာနေခွန်းကကြောင်းကြမဲ့နေတဲ့ပုဂ္ဂိုလ်ကအကုသိုလ်ကင်းပြီးတော့ကြောင်းကြစိတ်တဲ့ပုဂ္ဂိုလ်ကအကုသိုလ်ထင်တယ်တဲ့အဲ့တော့တခါတည်းရန်ကြောင်းကြမဲ့လေးနေပြီးတော့အေးအေးဆေးဆေးနေရတာကုသိုလ်ဖြစ်မလားလို့တွေးမိပါတယ်လို့နေတယ်ပေါ့ဘုန်းကြီးကမဖြစ်ပါဘူးလို့ပဲပြန်ပြီးတော့ဖြေပါတယ်။ဒါကြောင့်လည်းဆိုတော့ဘုန်းကြီးတို့ပုံညာကိရိယာဝုဒု10ပါးထဲမှာကြည့်ပါ။ဒါနသီလဘာဝနာဒါနဆိုတာစွန့်ကြဲပေးကမ်းလှူဒန်းရတယ်ဒါလည်းကုသိုလ်ကောင်းမှု။သီလသီလဆိုတာဆံရံကိုခြင်းတရားတွေကိုစောင့်ထိုင်ရမယ်ဒါလည်းပဲကုသိုလ်ကောင်းမှု။ဘာဝနာဘာဝနာဆိုတာဘာလဲဆိုတော့ဘုရားဝတ်တတ်တာဘုရားဝကြည်ညိုတာမေတ္တာပွားများတာတရားထိုင်တာဒီအလုပ်ကိုလည်းပဲလုပ်ဖို့လုပ်ရမယ်ကုသိုလ်ကောင်းမှုတစ်မျိုး။အဲ့ဒီလိုဒါနသီလဘာဝနာဟာပုံညာကရိယာဝတ္ထုလုံးတဲ့လုံးထိုက်တဲ့ကုသိုလ်ဖြစ်တယ်လို့ပဲခေါင်းကြီးတို့ဝေယဝိဇ္ဇာဆိုတာကြောင်းကြတဲ့စိတ်နဲ့လုံးရတဲ့ကုသိုလ်မျိုးကိုလည်းမြတ်စွာဘုရားကလုံးကိုလုံးရမယ်တဲ့ကြောင်းကြမဲ့မနေရဘူးဝေယဝိဇ္ဇာဆိုတာဗမာလိုခေါင်းကြီးတို့ပြန်ကြောင်းကြောင်းကြကြကုသိုလ်စိတ်ကလေးနဲ့နေရာတကာကြောင်းကြပြီးတော့လုပ်ငန်းလုပ်ခြင်းလို့ဒီလိုသဘောရပါတယ်ခုဆုံးကတည်းဆိုလို့ချင်းဘုန်းကြီးတို့တက္ကမကြီးတို့ဇောဆွေဆွေဝင်းတို့ဦးမြင့်ဆွေတို့ဟာတန်ဃာတော်ရှင်မြတ်ဒီအာယုံသာဘာကတ်မယ်စိတ်ကလေးနဲ့ကြောင်းကြပြီးတော့ကောင်းအောင်ဘလို့ကြောမယ်အိမ်ရနေပြီးတော့ဘလို့ခေါ်ခဲ့မယ်ဘာလေးထည့်လိုက်မယ်တန်ဃာတော်ရှင်မြတ်ဒီတွေကြောင်းကြနေတဲ့စိတ်ရဘုန်းကြီးတို့ဝေယဝိဇ္ဇာကုသိုလ်လို့ခေါ်ရပါတယ်ကြောင်းကြရုံနဲ့မကားပဲနဲ့ကိုယ်တိုင်းဝင်ပြီးတော့ချက်တယ်မိတ်ဆွေတွေကိုလည်းပဲဆောင်းအားရှိတဲ့မြတ်ဘာလို့ပါဘာလို့ပါဝိုင်းဝန်းမဆိုပြီးတော့ပြောတယ်ဒီစိတ်သက်တည်းရဲ့ဘုန်းကြီးတို့ဝေယဝိသကုသိုလ်ပါဝေယဝိသကုသိုလ်မြတ်စွာဘုရားကနိဗ္ဗာန်ရောက်ကြောင်းတရားလို့ပုံညာကရိယာဝတ္ထု၁၀ပါးပါသူတော်ကောင်းတွေတကယ်လုံးတဲ့လုံးထိုက်တဲ့အရာ၁၀မျိုးထဲမှာဝေယဝိသကြောင်းကြစိုက်တဲ့စိတ်လေးပဲတစ်မျိုးဖြစ်နေပေါ်ကြခဲ့ပါတယ်ဒါကြောင့်မို့ဒီကြောင်းကြစိုက်တဲ့စိတ်ကိုအကုသိုလ်လို့ဒီလိုမတွေးပါနဲ့စောစောကလို့ပေါ့မင်းဒါလေးမှမသိဘူးလားဒါလေးမှမတက်ဘူးလားဆိုကိုကိုကိုကြွားခြင်းနဲ့စိတ်ဝါခြင်းနဲ့စိတ်အထက်တန်းကြခြင်းနဲ့စိတ်တွေနဲ့ပြောတယ်သူများကတော့နှိမ်ခြင်းနဲ့စိတ်နဲ့ပြောရင်တော့ဟုတ်ပါတယ်ဒါမျိုးပုဂ္ဂိုလ်ကတော့ကောင်းလို့မကောင်းဘူးမြတ်စွာဘုရားဘယ်လိုဟောလဲဆိုတော့အဲ့ဒီလိုသူများကနှိမ်ခြင်းနဲ့စိတ်ကိုကိုကိုမြင့်တက်စေခြင်းနဲ့စိတ်နဲ့ပြောတဲ့ပုဂ္ဂိုလ်တွေဟာတဲ့ပရာဝိဇာနုပတိတနိစ္စံဥစ္စာနာတိညိနောအာတဝတတဝုဒ္ဒံဒီအာရတောအာတဝခယာပရာဝိဇာနုပတိတသူတစ်ပါးရဲ့ပြစ်ကိုအမြဲရှုလေးရှိသောနိစ္စံမြေဥစ္စာနာတိညိနောကေယချင်း၌ပညာရှိသည့်ဖြစ်၍ ဖြစ်တော့တတ်တာထိုသူတစ်ပါးအပြစ်ကိုရှုပြီးတော့အပြစ်အမြဲတင်ခြင်းနဲ့ပုဂ္ဂိုလ်ဟာအာတဝါအာတဝတရားလောဘစတဲ့အာတဝတရား၄ပါးတို့သည်ဝဋ္ဌန္တိတူပွားကြကုန်၏အာရတောအာတဝခေယတော့အဲ့ဒီလိုသူတစ်ပါးကိုနှိမ်ရင်တဲ့စိတ်ကိုကိုဝါကြွားခြင်းနဲ့စိတ်နဲ့ဆုံးမလေးရှိတဲ့ပုဂ္ဂိုလ်သည်အတဝခေယအတဝတို့ရဲ့ကုံရာဓာတ်တို့နိဗ္ဗာန်မှအာရာဝေးလီတော့၏ဣတိတုဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအဲ့တော့ဒီဆရာသမားမိဘသုံးမျိုးတွေကစောစောကလို့ပေါ့တပည့်တွေသာသမီတွေပေါ်မှာအဆက်ကွဲဟာဆိုတဲ့စိတ်နှိမ်ညင်းတဲ့စိတ်ကိုကိုကိုတော့လူတက်ကြီးလှုပ်ချင်တဲ့စိတ်ဒီလိုစိတ်နဲ့ဆုံးမပြောဆိုတယ်ဆိုရင်တော့မြတ်စွာဘုရားကအဲ့ဒီလိုပြောဆိုမဲ့စားအေးအေးဆေးဆေးနေတာကကောင်းပါတယ်တဲ့သူများပေါ်ကိုနှိမ်ညင်းတဲ့စိတ်ကိုကိုကိုတက်လူတက်ကြီးလှုပ်ချင်တဲ့စိတ်တွေအကုသိုလ်စိတ်တွေပါဒီအမှုတို့စိတ်တွေပွားများပြီးတော့သူများအပြစ်တွေလျှောက်ပြောဒီလိုဝို့ဝံ့ပြန်ပြီးဟိုလိုနေနေပြန်ပြီးအပြစ်တက်တက်ရှုတဲ့ပုံကိုယ်တွေမှာတော့လောဘစတဲ့အာတဝတရားတွေတိုးပွားပြီးတော့နိဗ္ဗာန်နဲ့ကြာလီဝေးတွေဖြစ်ပါတယ်တဲ့သူကသူဩကာသရှိကိုနဲ့နိဗ္ဗာန်ကိုမြန်မြန်ရရပါလို့ဘလောက်ပဲဆုတောင်းနေနေတဲ့ဒီလိုစိတ်ကြီးတွေနဲ့တွားပြီးတော့လူတက်လူလူကျော်ကြီးလှုပ်ပြီးတော့ပြုပြင်းတဲ့စိတ်မပါဘဲနဲ့သူတစ်ပါးပေါ်မှာစိတ်ကောင်းစိတ်မြတ်မပါဘဲနဲ့နှိမ်ညင်းတဲ့စိတ်ကိုကိုကိုကြွားဝါခြင်းနဲ့စိတ်ဒီစိတ်တွေနဲ့သာပြောဆိုနေတော့သူ့မှာပြောတဲ့အခိုင်အမာနဲ့အကုသိုလ်တွေကတုံ့နိုင်တဲ့လိုက်ဖြစ်မပြောခင်မှာလည်းပဲစိတ်တွေကဒီကောင်းတော့ချလိုက်ရမယ်ဆိုတဲ့အကုသိုလ်စိတ်တွေဖြစ်ပြောပြီးတဲ့အခါမှာလည်းပဲအကုသိုလ်စိတ်တွေဖြစ်ပြီးတော့ဒီပုဂ္ဂိုလ်ဟာအာတဝတရားဆိုတဲ့ကိရိတာတွေတိုးပြီးရင်တိုးရင်ဖြစ်ပြီးတော့နှိမ့်ဖန်တဲ့ကြာလီဝေးလေဖြစ်ပါတယ်ဒါကြောင့်မို့အဲ့ဒီလိုစိတ်နဲ့ပြောဆိုတဲ့မိဘအဲ့ဒီလိုစိတ်နဲ့ပြောဆိုတဲ့ဘုန်းကြီးအဲ့ဒီလိုစိတ်ထားနဲ့ပြောဆိုတဲ့ဆရာသမားမျိုးဟာမဖြစ်တင်ဘူးတဲ့ဒါကြောင့်မို့ဒီလိုပုဂ္ဂိုလ်မျိုးဟာမဖြစ်ရအောင်ရှောင်ရမယ်ဆိုတာဒါသဘောပေါက်သွားပြီအဲ့တော့ဒီလိုရန္တာသဝေတကအပေါက်ကြားကိုရှုပြီးအပြစ်တင်ပြီးတော့ပြောဆိုတဲ့ပုဂ္ဂိုလ်မဖြစ်ရအောင်ဆိုတော့ပုဂ္ဂိုလ်ကနှစ်မျိုးကျန်နေတယ်နံပါတ်1ကအပေါ်တုတ်ကကြောင်ကြမယ်ပြီးတော့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်နံပါတ်3ကပါလဲဆိုတော့အုံလုံးပဏတဘာဝတန်ထိတတူးတက်စီလိုတဲ့စိတ်စိတ်ကောင်းစိတ်မြတ်တွေနဲ့ကြောင်ကြဆိုင်ပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်နှစ်မျိုးတွေကတော့ဘယ်သူကသာတယ်ဘယ်သူကမျက်စွာဖျားဖြစ်စီခြင်းဆုံးပုဂ္ဂိုလ်ဖြစ်တယ်လေလို့မေးခွန်းထွက်လာတယ်အဲ့တော့ဆရာသမားမိဘသုံးမျိုးတွေကအလဲဖြစ်တဲ့သူများအပြစ်ကိုရှုလေရှိတဲ့ဆရာသမားမိဘမဖြစ်တင်ဘူးဖြစ်လို့ရှိရင်ဒီပုဂ္ဂိုလ်ကနိဗ္ဗာန်ရဲ့ကြာလီဝေးတွေဝေးတယ်ဒါတော့သိသွားပြီအဲ့တော့ကြောင်ကြားမဲ့နေတဲ့ပုဂ္ဂိုလ်နဲ့စိတ်ကောင်းကုညက်ထားပြီးတော့ဆုံးမတဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပို့ပြီးတော့ဖြစ်တင်တယ်လဲမြတ်စွာဘုရားကဘယ်လိုပုဂ္ဂိုလ်မျိုးကိုဖြစ်စေခြင်းတလဲလို့ဒါဘုန်းကြီးတို့ပိဋကတ်သုံးပုံကိုရှာကြည့်လိုက်တဲ့အခါမှာဒါပေါ်လွင်လာပါတယ်မြတ်စွာဘုရားဖြစ်စေခြင်းနာကအဘောတုတ်ကကြောင်ကြမဲ့နေတဲ့ပုဂ္ဂိုလ်တက်စောစောကလို့စိတ်ကောင်းစိတ်မြတ်နဲ့သူတစ်ပါးတိုးတက်ပါစေသီလတမာတိပညာတွေတိုးတက်ပါစေမတည်သေးတာသိပါစေသိပြီးသားတွေမေးလို့ရှိရင်လည်းပဲသူ့ရဲ့ဂုဏ်တွေပေါ်လွင်ပါစေဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ဖြစ်စေခြင်းလေလို့ဘုန်းကြီးဒီလိုပဲဖြေပေးလို့ရပါဘူးအဲ့တော့တာဒါသာတစ်ခုအနေနဲ့ဘုန်းကြီးပြောပြပါမယ်မြတ်စွာဘုရားလက်ထက်တုန်းကဘုရားရှင်ဟာတခုတော့အခါမှာသတ္တမာယွာကရှစ်ရှားတော်ထဲမှာဘုရားရှင်တည်င်းတုံးတော်မူတယ်ပေါ့အဲ့တော့သတ္တမာယွာတော်ကြီးထဲမှာရှစ်ရှားတော်ထဲမှာဘုရားရှင်တည်င်းတုံးတော်မူတဲ့အချိန်မှာဘုန်းကြီးတို့ရှင်သာရိပုတ္တရနဲ့ရှင်မောကလံဆိုတာအလုံးပရိသတ်ကြီးကြားပြနေကြရှင်သာရိပုတ္တရဆိုတာကမြတ်စွာဘုရားပြီးလို့ရှိရင်ပညာမှာအကြီးကျယ်ဆုံးပုဂ္ဂိုလ်လက်ရာရန်ဤတဲ့ပွဲရရှင်မောကလံဆိုတာကတော့မြတ်စွာဘုရားလွယ်လို့ရှိရင်တကူအဋ္ဌိပတ်အရာမှာတိတ်ပြီးတော့ကြီးကျယ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့လက်ဝဲတော်ရဲ့ပုဂ္ဂိုလ်ပေါ့အဲ့တော့ရှင်သာရိပုတ္တရနဲ့ရှင်မောကလံကမှယဟန်900ကလည်းပဲယဟန်ပြုပြီးခါစယဟန်တိတ်ကလေးတွေ900ပေါ့အဲ့တော့ရှင်သာရိပုတ္တရနဲ့ရှင်မောကလံကမြတ်စွာဘုရားကသတ္တမာယောရှစ်ရှားတော်မှာတရင်သုံးတယ်အဲ့တော့သူတို့ကလည်းပဲယဟန်တိ900ကိုကြောင်းကြဆိုင်ပြီးတော့ခုခုံကြီးတို့စာသင်သားတွေမွေးတယ်လို့ပဲရှင်သာရိပုတ္တရနဲ့ရှင်မောကလံလည်းယဟန်တိ900လေးကိုဝတ်ပြီးပြီးတော့အင်းဒီကိုယ်တော်လေးတွေကမြတ်စွာဘုရားလည်းမဖူးရှာသေးဘူးမြတ်စွာဘုရားကြီးခေါ်သွားပြီးတော့မြတ်စွာဘုရားကိုဖူးခိုင်းတယ်မြတ်စွာဘုရားဖူးခိုင်းပြီးတဲ့အခါမှာမြတ်စွာဘုရားဒီတရားနာကြမယ်သူတို့မြတ်စွာဘုရားဖူးပြီးတော့မြတ်စွာဘုရားတရားနာရလို့ရှိပါရမီတက်ကြရှိလို့ရှိရင်တောတပံပုဂ္ဂိုလ်စတဲ့အရိယာပုဂ္ဂိုလ်တွေဖြည့်ပြီးတော့32ဘုံဒုက္ခတွေကျွတ်လွတ်ပြီးတော့နိဗ္ဗာန်ရမောက်ပြုကြနိုင်တယ်။ဒ တကယ်လို့ပါရမီမရှိသေးဘူးဆိုရင်လည်းမြတ်စွာဘုရားဖူးတဲ့ကုသိုလ်မြတ်စွာဘုရားတရားနာတဲ့ကုသိုလ်တွေနဲ့သူတော်ကောင်းတွေဖြစ်ပြီးတော့ဘဝတန်ခါးမှာပါရမီတွေပြည့်ပြီးတော့နောက်ဆုံးနိဗ္ဗာန်ကအထောက်ပံ့ဖြစ်ကြလိမ့်မယ်ဆိုပြီးတော့ရည်ရွယ်ပြီးတော့စိတ်ကောင်းစိတ်ညစ်နဲ့ဉာဏ်တန်ခါးရာကိုခေါ်လာခဲ့ကြတဲ့ပေါ့ခုလည်းပဲတော်မကြီးတို့တော်ဦးနဲ့တကောအာလုံးတော်ပုဂ္ဂိုလ်တွေမိမိတို့ရဲ့သာသမီတွေကြောင်းရောက်ပြောင်းကြောင်းရလို့ရှိရင်ကြည်ညိုတတ်အောင်သံဃာတော်ရှင်မြတ်ဒီပေါ်မှာပြုစုတတ်အောင်လှူတတ်အောင်သီလလုံးကျုံတတ်အောင်ဒီလိုရည်ရွယ်ချက်မျိုးနဲ့ပါပဲရှင်သာရိပုတ္တရှင်ဘုဗ္ဗလံလည်းပဲသူတို့ရဲ့တပည့်900ကိုဖျားဖူးရအောင်ဖျားဖူးလိုက်တဲ့အတွက်ကုသိုလ်ရမယ်တရားနာရအောင်တရားနာလိုက်လို့ရှိရင်ပါရမီဖြစ်ရင်လည်းပဲမဟုတ်ဘူးနိဗ္ဗာန်ကြီးရမယ်တကယ်လို့မဘုနိဗ္ဗာန်မရတော့မှဒီတရားဝင်လာယူပြီးတော့ကျင့်သုံးလို့ရှင်သူတော်ကောင်းတွေဖြစ်ပြီးပါရမီပြည့်လိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ခေါ်သွားကြတယ်ပေါ့ခေါ်သွားတော့ယဟန်လေးတွေကခုမှဝတ်ထားခါသာရှိသေးတယ်အရေးအတွက်ကလည်းပဲ900လောက်ဆိုတော့အများကြီးပဲအဲ့တော့မြတ်စွာဘုရားတရင်သုံးတယ်စတုမာယွာရှစ်ရှားတော့လည်းပဲရောက်ရောက်ဆိုတော့အဲ့ကျောင်းတိုက်မှာရှိနေတဲ့ယဟန်တော်တွေနဲ့ဒီအာဂန္တုဧည့်သည်ဖြစ်တဲ့ယဟန်တင်900ရောနှော့ပြီးတော့မလောက်ကြလဲဆိုတော့တရားနဲ့တရားနှုတ်ဆက်ကြတယ်။ဟာကိုတော်နေကောင်းလားကောင်းတဲ့ဇာတိဖြင့်အော်ကြီးဟစ်ကြေပေါ့တော်သားလေးတွေခုမှယဟန်ကြည့်လာတာဆိုတော့သာသနာရဲ့အကြောင်းလည်းမသိမြတ်စွာဘုရားကဘယ်လိုသဘောရှိလဲမသိဘူးပေါ့အော်ကြီးဟစ်ကြေနှုတ်ဆက်ကြနေကောင်းလားကောင်းတယ်ရှင်ဘုရားဆရာရောဘာရောနဲ့ခုခေတ်တွေ့တဲ့အခါမှာလှိုင်မိုးလှည့်အောင်ပြောတယ်လို့ပဲအော်ကြီးအော်ကြီးနဲ့ပြောကြတာနောက်ပြီးတော့တက္ကာကျောင်းအိမ်ရနေရာတွေလည်းပဲရှာကြတယ်ရှင်ဘုရားတပည့်တော်ရဲ့ဆရာသမားတို့ဘယ်နေရာနေရမှာပါလဲဖေရဘယ်เจ้าနေရမှာပါလဲသူမှုကိုမလိုလားသူရဲ့သာသနာတော်မှာတိတ်တိတ်ဆိတ်ဆိတ်နဲ့ကုသဖြစ်စေခြင်းနဲ့ဆိုတာဒါပေါ်လွင်ပါတယ်အဲ့တော့ယနေ့ခေတ်မှာကြည်လိုက်ဘုန်းကြီးเจ้าနေထဲမှာသွားပြီးတော့အတန်ကျက်ဆက်ကြီးတွေဖွင့်ဆူညံဆူညံနဲ့တခါတရံမှာဗီဒီယိုလေးပြတခါတရံမှာဆိုင်နေဗိတ်သိက်တွေနဲ့လှုပ်တာဟာမြတ်စွာဘုရားကိုပူဇော်တာတကယ်ဟုတ်ပါရဲ့လားလို့ကိုကုတ်ကမေးခွန်းပေးကြည့်တင်ပါတယ်အဲ့တော့သာသမီမင်းစဉ်ရေးဆက်တရားလည်းပဲတစ်ချိန်မှာရှေ့ရပုဂ္ဂိုလ်တွေကကြောင်းနေတယ်မှာသွားဆူညံဆူညံနေလှုပ်တခြင်းတန်းတွေဖွင့်နောက်ပြီးတော့ဗိသိက်ကြီးဆိုင်ကြီးလှုပ်ဒါတွေကသာသမီမြေမြတ်အရှင်ဆက်တည်းရဲ့ပဲဒီလိုလှုပ်တာဟာသာသနာပြုတာပဲသာသနာတော်ကိုပူဇော်တာပဲလို့ထင်သွားလို့ရှိရင်ဒီအပြစ်တွေကဘုသူ့ရဲ့အပြစ်ဖြစ်မှလည်းမိဘတွေရဲ့အပြစ်ဘိုးဘွားတွေရဲ့အပြစ်ပဲဖြစ်ပါပါသာသမီတွေမှာအပြစ်မရှိပါဘူးခုဒီဝိသုကိုကြည့်လို့ရှိရင်မြတ်စွာဘုရားကသူ့เจ้าမှာတိတ်ဆိတ်မှုကိုလိုရှိတယ်ဆိုတော့ကိုယ်ကပြည့်စုံတတ်နိုင်လို့ကိုယ်အိမ်ကိုယ်မှာဆိုင်နေဗိသိက်တွေနဲ့လှုပ်တာအပြစ်မရှိနိုင်ပဲလို့ចောင်းကံထဲမှာသွားပြီးတော့ဆိုင်နေဘုံကြီးနဲ့လှုပ်တာဒီចောင်းကံထဲကနေပြီးတော့ဘုံကြီးတန်ဃာတော်ရှင်မြတ်တရားလည်းပဲလက်ခံတဲ့မခံတဲ့ဆိုတာဒါဒီဝိထုကိုထောက်ပြီးတော့ဘုံကြီးတို့သာသမီမြေကြီးတွေကိုအတိမန်တရားကိုဘုံကြီးတို့ဖွင့်ပေးဖို့တောင်းဝန်ရှိပါတယ်ဒါလည်းပဲဘုံကြီးရဲ့စကားဆက်လို့အလုံးကိုတတိပေးတဲ့သဘောပါဒါကြောင့်မိမိတို့ရဲ့သာသမီတွေကိုအမွေခံဖြစ်တဲ့သာသမီတွေကိုမကောင်းတဲ့အမွေအယူမှားတဲ့အမွေတွေမဖြစ်စီဘူးတိတ်ပြီးတော့ရေးကြည့်တယ်ဆိုတာဒါဒီရှင်သာရိပုတ္တရနဲ့ရှင်မောဂ္ဂလံတောင်းမှာမြတ်စွာဘုရားကမထားဘူးတခါတည်းနှင်ထုတ်ပြလိုက်တာအဲ့တော့နှင်ထုတ်လိုက်တော့ရှင်သာရိပုတ္တရနဲ့ရှင်မောဂ္ဂလံလည်းဘာမှမတတ်နိုင်ဘူးသူ့ရဲ့တပည့်တွေကသူညာတော့မြတ်စွာဘုရားကနှင်ထုတ်တော့တပည့်တွေကောပြီးတော့ဒီလိုပဲလေခွင်းကြီးတွေကနေပြီးတော့ဖြတ်သွားတယ်ပေါ့အဲ့ဒီလိုဖြတ်သွားတာကိုအဲ့ဒီသတ္တမယွာမှာနေထိုင်ရတဲ့တာကီဝင်မင်းမျိုးတွေကအဲ့ဒီမှာလွတ်တော်မှာစုဝေးနေကြတဲ့အချိန်ပေါ့လွတ်တော်မှာစီဝေးတင်ပြီးတော့ရေရေရွာကြီးတွေဆုံးဖြတ်နေတဲ့အချိန်မှာလှမ်းပြီးတော့မြင်ရတော့အလုံးတန်ဃာတော်ရှင်မြတ်တွေစောစောမှာကြွသွားကြတယ်ခုပဲပြန်ထွက်လာကြတယ်ဘာဖြစ်လို့ပါလဲမြတ်စွာဘုရားအကြောင်းရောက်မှရောက်ခဲ့ကြရလားလမ်းမှာဘာအန္တရာယ်ရှိလို့ပါလဲဒါမှမဟုတ်မြတ်စွာဘုရားနဲ့အန္တရာယ်ရှိနေလို့သူတို့ချက်ချင်းပြန်ထွက်လာကြတာကသတိပြင်တန်တရားဖြစ်တော့ဗုဒ္ဓဘာသာတွေဝင်နေဖြစ်တော့တွားပြီးတော့မေးကြတယ်။ရှင်ဘုရားတို့ဘယ်ကြွကြမှာလဲဆိုတော့ယဟန်တော်တွေလည်းပဲမချက်ပါဘူး။သူတို့ရဲ့ပြစ်ကိုပြောတာငါရှင်တကာတို့တဲ့ငါတို့ကိုမြတ်စွာဘုရားကနှင်ထုတ်ပလိုက်လို့ငါတို့ပြန်ကြွလာရတာ။ဟာအဲ့ဒီလိုဆိုရှင်ဘုရားတို့ဒီနေ့ထိုင်ကြပါဦး။ဘုရားတပည့်တော်မြတ်စွာဘုရားထံသွားပြီးတော့မြတ်စွာဘုရားကိုကြည်နဲ့အောင်တပည့်တော်တို့တောင်းပန်ပေးပါမယ်ဆိုတော့ယဟန်နေရာလည်းပဲရလို့ရညာနဲ့အဲ့ဒီနေရာမှာထိုင်နေကြတယ်ပေါ့အဲ့တော့သတ္တမယောမနေတိုင်းနဲ့တာကီဝင်မင်းနေရာလည်းပဲမလုပ်လဲဆိုတော့မြတ်စွာဘုရားကြည်တဲ့စီသွားပြီးတော့ရိုးရိုးသေးသေးရှစ်ခိုးကြရှစ်ခိုးပြီးတော့တနေရာမှာထိုင်ပြီးတော့မြတ်စွာဘုရားကိုလက်အုပ်ချီပြီးတော့ရှောက်ကြတယ်မြတ်စွာဘုရားတဲ့ခုယဟန်တန်ခါး900ကိုမြတ်စွာဘုရားနှင်ထုတ်လိုက်တယ် အဲ့ဒီယဟန်တန်တာကိုမြတ်စွာဘုရားပြန်ပြီးတော့လက်ခံမှာနှစ်သက်တော်မူတာမြတ်စွာဘုရားတဲ့ယဟန်တန်တာကိုသင်တို့ပြန်လာခဲ့လို့အမိန့်ရှိတော်မူတာမြတ်စွာဘုရားတဲ့မြတ်စွာဘုရားဟိုတုန်းကယဟန်တန်တာဒီပေါ်မှာအာမိတနုကဓမ္မနုကပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစည်းနဲ့ချီးမြှောက်တယ်ယဟန်ဒီအမြင်မတော်လို့ရှိရင်ဖုံးမှပြီးတော့ဓမ္မနုကတရားနဲ့ချီးမြှောက်တယ်ဟိုတော့ကချင်းမြောက်တယ်လို့ခုလဲပဲဒီယဟန်ဒီပုံမှာချင်းမြောက်တော့ဘုရားမြတ်စွာဘုရားတဲ့သူတို့ဟာခုမှဝစ်လာကြတဲ့ယဟန်တစ်ကလေးတွေဖြစ်ပါတယ်ယဟန်တစ်ကလေးတွေဆိုတော့သာသနာရွယ်တော်ရဲ့သဘောကိုလည်းပဲနားမလည်ကြလို့ဆူမိတာပါမြတ်စွာဘုရားတဲ့သူတို့ကိုပြန်ပြီးတော့လာခဲ့ကြလို့ခေါ်တော်မူပါအဲ့ဒီလိုလာခဲ့တာကိုလည်းပဲမြတ်စွာဘုရားနှစ်သက်တော်မူပါချင်းမြောက်တော်မူပါမြတ်စွာဘုရားတဲ့ဥပမာအားဖြင့်ဘုရားတဲ့ဒီလိုတို့လျှောက်ပါမယ်ဆိုင်ပြီးကစားစဘာပြိုလေးတွေဟာစဘာပြင်ပြိုလေးတွေဟာနုနုလေးတွေရှိသေးတယ်ဆိုရင်ရေမရလို့ရှိရင်ခြောက်ရင်လည်းပဲခြောက်သွားမယ်သေရင်လည်းပဲသေသွားပါမယ်အဲ့ဒီလိုပါပဲမြတ်စွာဘုရားတဲ့အခုယဟန်ဒီဟာအစ်စ်ကလေးတွေမြတ်စွာဘုရားဖူးမျော်ခွင့်မရတရားနာခွင့်မရလို့ရှိရင်ယရနာသုံးပါးကြည်ညိုတဲ့စိတ်တွေပျောက်ပြီးတော့သုံးမဟုတ်လူရင်လည်းပဲထွက်သွားကြပါလိမ့်မယ်မြတ်စွာဘုရားတဲ့ဒါကြောင့်မို့ပြန်ပြီးတော့ခေါ်တော်မူပါတနည်းအားဖြင့်လျှောက်လို့ရှိရင်မွေးကစားနွားငယ်လေးဟာမိခင်ကိုမတွေ့ရလို့ရှိရင်မိခင်ရဲ့နှုတ်ငတ်ပြီးတော့နောက်ဆုံးမှာခြောက်သွေ့ပြီးတော့သေသွားနိုင်တယ်လို့ဒီရင်ဟန်း900ဟာလည်းပဲမြတ်စွာဘုရားကိုမခူးရမြတ်စွာဘုရားရဲ့ဆုံးမတွေမနာယူရလို့ရှိရင်ယတနာသုံးပါးပုံပါကြီးညိုမှုတွေရော့ပြီးတော့နောက်ဆုံးမှာလူထွက်သွားနိုင်ပါတယ်မြတ်စွာဘုရားဒါကြောင့်မို့လက်ခံတော်မူပါမြတ်စွာဘုရားလို့အဲ့ဒီတာကြီးဝင်မင်းကြီးရဲ့လျှောက်ကြနောက်ပြီးတော့တဟံပတိဂျမ္မာကြီးရလည်းပဲဂျမ္မာကြီးကနေပြီးတော့တိလာတော့မနေတာတော့လူကြီးကိုဆင်းလာပြီးတော့မြတ်စွာဘုရားကိုစောစောကတာကီဝင်မင်းကြီးလျှောက်တဲ့ဥပမာနဲ့ပဲယဟန်တန်တာကိုပြန်ပြီးတော့လက်ခံကိုလျှောက်တယ်လျှောက်တော့မြတ်စွာဘုရားစိတ်ထဲမှာကြည်နက်သွားတယ်ပေါ့ကြည်နက်တယ်ဆိုရင်ပဲရှင်မောက္ကလန်ကလည်းပဲနားထောင်နေတဲ့တကိုးနဲ့ဒိဗ္ဗစကုဘိညင်းနဲ့ဂျမ္မာကြီးလာတာကိုလည်းပဲမြင်နေရတယ်ဒိဗ္ဗတော်တာဘိညင်းနဲ့ဂျမ္မာကြီးနဲ့တာကီဝင်မင်းကြီးလျှောက်နေတာကိုလည်းပဲရှင်မောက္ကလန်ကြားနေရတယ်။နောက်ဆုံးပရာသိတဝိသန္နာဘိညင်းနဲ့မြတ်စွာဘုရားကျေနပ်တော်မူပြီဆိုတာလည်းပဲသိတော့ကဲငါရှင်တို့တဲ့ထကြထကြ။ဗျံမာကြီးနဲ့တာကီဝင်မင်းကြီးရဲ့မြတ်စွာဘုရားကိုကောက်ပင်ပြိုဥပမာလေးတွေနဲ့နွားငယ်ဥပမာလေးတွေနဲ့လျှောက်လိုက်တဲ့အခါမှာမြတ်စွာဘုရားကျေနပ်သွားပြီတဲ့ကိုသပိတ်ပင်ကန်းလေးတွေပြန်ယူပြီးတော့ထကြမြတ်စွာဘုရားကသွားကြလို့ဆိုပြီးတော့ရှင်သာရိပုတ္တရာနဲ့ရှင်မောကလန်လည်းပဲကျေနပ်တာကိုသိတယ်ဆိုရင်ပဲတာကီဝင်မင်းကြီးလာခေါ်တာတော့မဆောင်မနဲ့တကိုးပင်ကြီးနဲ့သိတဲ့အတွက်မြတ်စွာဘုရားကယဟန်900နဲ့ကြွားကြတော့တာအဲ့တော့ဒီနေရာမှာဘုန်းကြီးကဘာတခုပြောချင်တယ်လဲဆိုတော့ဒီနေရာမှာကြည့်တာဝန်ယူတဲ့စိတ်ဆိုတာလူတိုင်းမှာလိုအပ်ပါတယ်ဒီနေရာမှာတာကီဝင်မင်းကြီးရဲ့စိတ်တက်ကိုကြည့်လိုက်ကြောင်းကြသိပ်ပြီးတော့ရှိတယ်မြတ်စွာဘုရားကနှင်ထုတ်တယ်ဒီကိုယ်တော်ကြီးကသူညာနဲ့ဆူညာလို့နေထုတ်တာတော့ပေါ့ဆိုပြီးတော့ငါတို့နဲ့ဘာမှမဆိုင်ဘူးဆိုပြီးဒီလိုမနေပါဘူး။အော်မြတ်စွာဘုရားဖူးကျင်ခြင်းလို့လာကြတယ်။ခုမှပဲယဟန်ပြုလာကြတယ်။မြတ်စွာဘုရားကိုမဖူးရလို့ရှိရင်သူတို့ကုသိုလ်တွေနည်းသွားမယ်။တရားမနာရလို့ရှိရင်လိမ္မာရေးချရှိတာတွေနည်းသွားလိမ့်မယ်။အဲ့တော့ငါတို့မြတ်စွာဘုရားနဲ့ယဟန်တန်ဃာတွေကြားရရနေပြီးတော့ဝင်ပြီးတော့ဆောင်ရွက်မှပဲဆိုတဲ့တာဝန်ယူတဲ့စိတ်ဒီတာဝန်ယူတဲ့စိတ်ရှိလို့ရှိရင်ဘုန်းကြီးတို့ကြောင်တကြောင်လည်းပဲငြင်းချင်သွားနိုင်ပါတယ်။အိမ်တိမ်မှလည်းပဲငြင်းချင်သွားနိုင်ပါတယ်။နိုင်ငံတစ်ခုလုံးလည်းပဲငြင်းချင်သွားနိုင်တယ်လို့ကဘာကြီးတစ်ခုလုံးလည်းပဲငြင်းချင်သွားနိုင်တယ်ဆိုတာဒါဘုန်းကြီးတို့မြတ်စွာဘုရားရဲ့လက်ထက်ကဒီတန်ကတွေကိုယူလို့ရပါဘူး။ဘုန်းကြီးတို့အိမ်တိမ်မှကြည့်ကြည့်ပေါ့။တာဝန်ယူတတ်တဲ့စိတ်တာဝန်သိသူမှတာဝန်ရှိတယ်ဆိုပြီးတော့တာဝန်ယူတတ်တဲ့စိတ်မရှိဘူးဆိုရင်မိဘကလည်းပဲတာဝန်ယူစိတ်မရှိตาจีตะมี้ကြီးတွေရာလည်းပဲတာဝန်ယူစိတ်မရှိ။တန်းငယ်တမီးငယ်တွေရာလည်းပဲတာဝန်စိတ်မရှိဘူးဆိုရင်ဒီအိမ်ရဲ့ကြက်တွေကိုမျက်စိနဲ့မှန်းကြည့်လိုက်ပါ။ဉာဏ်နဲ့မှန်းပြီးတော့ကြည့်လိုက်ပါ။အစစရာရာမှာစီးပွားရေးလည်းပဲကြက်တွေရှိမှာမဟုတ်ပါဘူး။ကြာပါပဲ။လူမှုရေးလည်းပဲကြက်တွေရှိမှာမဟုတ်တယ်လို့လူရေးတန်းကြီးလည်းပဲခုမှတာဝန်ယူစိတ်မှမရှိပဲအေးအေးဆေးဆေးနေပြီဆိုရင်ဘုန်းကြီးတို့အိမ်တအိမ်လုံးရဲ့ကြက်တွေရာလည်းပဲကျော်သွားပါပါပဲ။နောက်ပြီးတော့ဘုန်းကြီးတို့ကြောင်းတကြောင်းကြည့်ခုတို့ဘုန်းကြီးတို့ကြောင်းမယ်ကြည့်တန်ဃာတော်ရှင်မြတ်ဒီကိုစာလေးကိုကြက်နေကြမယ်ဝေယဝေသတကယ်ကြည့်လဲတာမလုပ်ဘူးကြောင်းတန်ရှင်ကြီးမလုပ်ဘူးဆရာသမားတွေကလည်းပဲစာချပြီးပြီးတာပဲ တပည့်တွေဖြစ်ခြင်းတို့ဖြစ်ပြောလိုက်ရင်ငါမုံသွားမှာပဲလို့နေလဲလို့ဘုန်းကြီးတို့ကြောင်းဟာဘယံဗရာဖြစ်ပြီးတော့လူကဲ့ရဲ့နေရာဖြစ်လာမှာပဲဟင်းညစက်ကြကြောင်းတိုက်ကစီကန်းကလည်းမဲ့လိုက်တာအပြင်ထွက်ပြီးလက်ဖက်ရည်တွေတောက်တခြင်းတွေဆိုဟိုးသွားဒီသွားနဲ့စာတော့ချက်ပါရဲ့စီးကမဲ့ကမ်းမဲ့တွေသင်္ကန်းတွေလည်းပဲဖျူပေးရဲ့ကြောင်းဝင်းနဲ့ဝင်သွားလိုက်ရင်လည်းပဲအမိုက်တွေပြည့်လို့ဆိုပြီးတော့ဘုန်းကြီးတို့ကြောင်းတိုက်တိုက်ဟာတာဝန်ယူတဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ကင်းသွားပြီဆိုရင်ဒီကြောင်းဟာလည်းကျက်တည်မဲ့သွားပါတယ်အိမ်တိမ်မှလည်းဒီလိုပဲဘုန်းကြီးတို့စာသင်ကျောင်းတစ်ကျောင်းမှလည်းဒီလိုပဲနိုင်ငံတစ်ခုလုံးမှလည်းဒီလိုပါပဲတောင်ကျောင်းကိုတောင်ယူတဲ့စိတ်ဟာရှိကိုရှိရမယ်ဆိုတာဘုန်းကြီးတို့သုံးသပ်လို့ရပါတယ်ဒါမြတ်စွာဘုရားရဲ့တရားတော်ကဘုန်းကြီးပြောခြင်းဖြစ်ပါတယ်ဘုန်းကြီးတို့လူမှုရေးနိုင်ငံရေးတွေကြည့်လိုက်ပေါ့ဘုန်းကြီးတို့တကူအားမှာတည်င်းတစ်ခုဖတ်ရတယ်ပေါ့ဘယ်လိုဖတ်လဲဆိုတော့နိုင်ငံသားတစ်ခုမှာကားလေးတစ်ကားထဲမှာမိခင်ဖြစ်တဲ့လူကသူ့ရဲ့သုံးနှစ်ตาอยู่ดีกะลีเตี่ยวมฉิมะสั่นย้ายได้จ้ะเออแล้วบดูว่าย้ายตาได้สรุปมีกินขึ้นแต่ลูกอ่ะย้ายย้ายขันอ่ะดาก็ตู้เยตาตะมีลาตาลาတော့ไม่ดีกูกะลีนี่ต้องเนี่ยยวยแล้วดุ๊กเนี่ยย้ายดาแล้วเนี่ยย้ายไล่เนี่ยเบี้ยเนี่ยในปกปู่นี่ใต้ไม่ก้องขึ้นจ้ะย่ะดาวก็ตู้ตาตู้ย้ายดาเว้ยสุบีเบี้ยตาวนอยู่ได้ใต้จ้องจ่ําแม้ใต้เนี่ยนี่บลูขึ้นตัวมาเลยดีกะลีมาใต้ไปแล้วบัวมาခန္ဓာကိုယ်အနာတရားမဖြစ်တော့မှစိတ်တည်းရအနာတရားဖြစ်ပြီးတော့ကြီးလို့ရင်လူစုလူမိုက်ဖြစ်သွားနိုင်ပါတယ်အဲ့တော့ဘာဖြစ်လဲဆိုတော့ကလေးသူငယ်တွေကိုညှဉ်းပန်းနှိပ်စက်ရေးကာကွယ်ပေးတဲ့အဖွဲ့တစ်ဖွဲ့ရနေပြီးတော့ဒီမိခင်ကိုဘုန်းကြီးတို့တရားပြန်ဆွဲလိုက်ပါတယ်တရားပြန်ဆွဲလိုက်တဲ့အခါမှာဘာအကျိုးတရားမျိုးရတော့လဲဆိုတော့ဒီတာသမီးကိုရိုက်တဲ့မိခင်ကသူ့တန်ရာတန်ရာနဲ့ရိုက်ရမယ်တဲ့သူတို့ကလေးသူငယ်တွေညှဉ်းပန်းနှိပ်စက်ရေးကာကွယ်ရေးအဖွဲ့ရခုတော့မရှိမဆန်အသက်ရွယ်နဲ့မမြညှဉ်းပန်းနှိပ်စက်တာဟာလူသားမဆန်နဲ့လုပ်ရဆိုပြီးတော့အဲ့ဒီမိခင်ကိုတရားဆွဲတယ်ပေါ့တရားဆွဲတော့ဘာဖြစ်လဲဆိုတော့မိဘနဲ့သားသမီးဖြစ်ပေမဲ့လူအရွယ်နဲ့လက်နက်နဲ့မမြအောင်ရိုက်တာဟာလူမဆန်မှုမလုပ်တင်ဘူးဆိုတဲ့ဥပဒေဟာဘုန်းကြီးတို့လူမျိုးတွေထဲမှာတိုင်းပြည်မှာပြန့်နှံ့သွားလို့ရှိရင်ဒါတိုင်းပြည်သားရဖို့အတွက်တမျိုးပါပဲဒါကြောင့်မတာဝန်ယူတဲ့စိတ်ဟာတိတ်ပြီးတော့လိုအပ်တယ်ပေါ့ဘုန်းကြီးတို့ခုနှစ်မှာလည်းပဲနိုင်ငံတနိုင်ငံကလူမှုရေးတွေချိုးဖောက်တယ်ဗားတွေချိုးဖောက်တယ်ဆိုရင်ခြားတဲ့နိုင်ငံတွေငါတို့နဲ့နေသားကြီးပဲသူတို့ဘာဖြစ်ဖြစ်သူနေလိုက်လို့ရှိရင်ဒီနိုင်ငံကအကြမ်းဖက်မှုတွေပို့ပြီးတော့တိုးလာပါတယ်နောက်ပြီးတော့သောသောကဆူနာမီကြီးလိုင်းတန်းတွေငလျင်လှုပ်တာတွေပြည်သူပြည်သားတွေဘုန်းကြီးတို့ကပါကစ္စတန်တို့အင်ဒိုနီးရှားတို့ငလျင်တွေလှုပ်လိုက်တဲ့ဆူနာမီတွေနဲ့အားလုံးသက်တော်တွေသေကြတဲ့လူသားတွေดาวก็พ่อนี่โจ้งจ่ําแม่นี่တော့ตุ๋นနိုင်ငံသူဖြစ်တာပဲနေလို့ရှိရင်ဘုန်းကြီးတို့လူသားရေးစာနာရမရောက်ပဲနဲ့မေတ္တာကရုဏာတရားကင်းမဲ့ပြီးတော့လောကကြီးရဲ့အလှတွေပျက်စီးသွားတတ်ပါဘူးခုတော့ဘယ်လိုဖြစ်လဲဆိုတော့ခရစ်စတန်နေဖြစ်တဲ့အမေရိကန်စတဲ့ဗြိတိန်စတဲ့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ဂျပန်စတဲ့နိုင်ငံတွေကသူတို့စွန့်နိုင်တယ်များကေဇယ်ရေးပစ္စည်းလေးပို့ကြနေဖို့ရတဲ့ရပ်ရှင်းမြေတွေတွေပို့ကြစာရေးတောင်းရေးတွေပို့ကြနဲ့ဝိုင်းဝန်းပြီးတော့ကူညီကြတာဒါပါလဲဆိုတော့တောင်းယူတဲ့စိတ်ပါဒီတောင်းယူတဲ့စိတ်ဟာဘုန်းကြီးတို့ဗုဒ္ဓဘာသာကနေပြီးတော့ပြန့်ပွားသွားတာလို့ဒါလေးကိုဘုန်းကြီးကသဘောပေါက်စေခြင်းလို့ပြောတာပါနိုင်ငံရေးစကားပြောတာမဟုတ်ပါဘူးဒါကြောင့်မို့ဒီနိုင်ငံတစ်ခုအတွင်းမှာအိမ်တစ်ခုအတွင်းမှာသူ့အတူဖြစ်နေတာပဲငါတို့နဲ့ဘာဆိုင်တာမတ်လို့လို့စိတ်ရှိတဲ့ပုံကူတွေများလာလို့ရှိရင်အိမ်တိမ်လည်းပဲချမ်းမြေမှုကင်းသွားပါတယ်ကြက်တွေလဲသွားပါတယ်ကျက်ွက်တဲ့ကူလည်းပဲကျက်တည်မဲ့တယ်ကြောင်းတိုက်တဲ့ကူလည်းပဲကျက်တည်မဲ့ပြီးတော့နောက်ဆုံးမှာကဘာကြီးကရုပ်ချိုးပြီးကျက်တည်မဲ့သွားတတ်ပါလေကူလည်းပဲဘုန်းကြီးတို့ဒီသာတုမယောဟန်ကဓမ္မတွေဟာသာသနာကြီးငါတို့အရေးပဲဆိုပြီးတော့ဝင်ပြီးတော့ကြောင်းကြမဲ့မနေပဲနဲ့မြတ်စွာဘုရားတန်သွားပြီးဥပမာလေးနဲ့လျှောက်တော့မြတ်စွာဘုရားဟာဒီယဟန်900နဲ့ရှင်သာရိပုတ္တရှင်မောဂလံကိုပြန်ပြီးတော့လက်ခံလိုက်တယ်ပေါ့အဲ့တော့ဒါလည်းပဲဘုန်းကြီးတို့အင်မတန်မှသင်္ကန်းစာယူကြရလဲကောင်းတယ်လို့အကြကြည်ညိုကြရလဲကောင်းပါတယ်ဒါကြောင့်မို့တာဝန်သိသူမှတာဝန်ရှိတယ်တောင်ဝင်ရှိတဲ့အတိုင်းတောင်ဝင်ယူတဲ့တောင်ဝင်ယူတဲ့စိတ်ရှိတဲ့လူရှိရင်ဘုန်းကြီးတို့အင်မတန်မှလူပီတဲ့တန်ဖိုးရှိတဲ့လူအဆင့်ရောက်သွားတယ်တဲ့တောင်ဝင်ယူတဲ့စိတ်မရှိလို့ရှိရင်ဒီပုဂ္ဂိုလ်ကတန်ဖိုးဟာတဖြည်းဖြည်းနဲ့ကျဆင်းသွားတတ်ပါတယ်ဒါလည်းပဲသိပြီးတော့အရေးကြီးတဲ့အချက်ပါအဲ့တော့ရှင်သာရိပုတ္တရဲ့ရှင်မောဂလံမြတ်စွာဘုရားကြီးရောက်တော့မြတ်စွာဘုရားကသူ့ရဲ့သားတော်ကြီးနှစ်ပါးလာပြီးတော့ယဟန်900နဲ့ရှင်းကိုတော့မြတ်စွာဘုရားကရှင်သာရိပုတ္တကိုစပြီးတော့မေးလိုက်ပါတယ်ဘလို့မေးလဲဆိုတော့သာရိပုတ္တာတဲ့ငါဘုရားနှင်ထုတ်လိုက်တဲ့အခါမှာသင်ရဲ့စိတ်ထဲမှာဘလို့ဖြစ်တယ်လဲတဲ့အဲ့တော့သင်သာရိပုတ္တာလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်ရဲ့စိတ်ထဲမှာမြတ်စွာဘုရားကတော့နှင်ထုတ်လိုက်ပြီအဲ့တော့မြတ်စွာဘုရားဟာတပါးတည်းကြောင်းကြမဲ့နေပြီးတော့ ဖလာသမာပတ်တီနဲ့တရားတော်နဲ့ကြောင်းကြမဲ့နေပြီးတော့အေးအေးဆေးဆေးတရင်သုံးတင်ပြီးငါတို့လည်းပဲမြတ်စွာဘုရားဤတီတန်ဃာတော်တွေပေါ်မှာကြောင်းကြမဲ့ပြီးတော့အေးအေးဆေးဆေးဖလာသမာပတ်ဝင်စားပြီးတော့တရားနဲ့နေတော့မယ်ငါဒီတန်ဃာတွေမွေးမှုလို့ငါ့ကိုပဲနှင်ထုတ်ခံရတာအဲ့တော့တန်ဃာတွေကမမွေးတော့ဘူးလို့ဒီလိုစိတ်ဖြစ်ပါတယ်မြတ်စွာဘုရားဆိုတော့မြတ်စွာဘုရားကအာဂမေဟိတွံသာရိပုတ္တအာဂမေဟိတွံသာရိပုတ္တဒိဋ္ဌဓမ္မဒုက္ခဝိရဒံနဲ့သာရိပုတ္တချင်းသာသာရိပုတ္တဒိဋ္ဌဓမ္မဒုက္ခဝိရဒံမျက်မှောက်ဘဝ၌ချင်းသာစွာနေကြောင်းဖြစ်တဲ့ဖလာသမာပတ်နဲ့နေခြင်းကိုအာဂမေဟိဆိုင်ငံ့ထားပါဘူးသာရိပုတ္တချစ်တာသာရိပုတ္တတွင်တင်သည့်ဒိဋ္ဌဓမ္မဒုက္ခဝိရဒံမျက်မှောက်ဘဝ၌ချမ်းချမ်းသာသာနေကြောင်းဖြစ်တဲ့ဖလာသမာပတ်နှင့်နေခြင်းကိုအာဂမေဟိဆိုင်ငံ့ထားပါဦးလောဤတိတုဘဂဝါသုံးလောကဒုတာရှင်တို့မြတ်ဗျာတိအဝောစာကရုဏာရှိသောပညာအားဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်းအဲ့တော့ရှင်သာရိပုတ္တရာမြတ်စွာဘုရားလည်းပဲတရားလေးထိုင်ပြီးတော့တမာပတ်နဲ့အေးအေးဆေးဆေးနေတော့မယ်ငါတို့လည်းပဲတမာပတ်နဲ့နေတော့မယ်ဆိုမြတ်စွာဘုရားရေတကြီးထပြီးတော့တားမြစ်တော့သာရိပုတ္တရာတဲ့သိရင်အဲ့ဒီစိတ်တဲ့ကောင်းပါလေဒါပေမဲ့လို့အဲ့ဒီစိတ်ကလေးကိုထားစားမအောင်တဲ့အဲ့ဒီစိတ်မျိုးမမွေးပါနဲ့လို့ဆိုမြတ်စွာဘုရားကတားတော့တယ်အဲ့တော့ရှင်မောဂလံကိုလည်းပဲမြတ်စွာဘုရားမြည်တယ်မောဂလံနဲ့တဲ့ကောင်ငါဘုရားကနှင်ထုတ်လိုက်တယ်လို့တင်းစိတ်ထဲမှာတော့ဘလို့ဖြစ်တယ်လဲဆိုတော့ရှင်မောဂလကမြတ်စွာဘုရားတဲ့ယဟန်တန်ကာဘုရောမြတ်စွာဘုရားကနှင်ထုတ်လိုက်ပြီမြတ်စွာဘုရားကကြောင်းကြမယ်ပြီးတော့အေးအေးဆေးဆေးတမာပတ်ဝင်စားပြီးတော့တရားနဲ့ပဲနေတော်မူခြင်းသာဖြစ်မယ်အဲ့တော့ငါနဲ့သာရိပုတ္တရာကယဟန်တန်ကာအတွက်ရှေးကလည်းတိုးပြီးတော့တာဝန်ယူပြီးတော့ယဟန်တန်ကာဒီသာသနာတော်ကြီးကြီးပွားအောင်ငါနဲ့သာရိပုတ္တရာမှာခေါင်းဆောင်ဖြစ်တော့တာဝန်ရှိတယ်ယဟန်တန်ဃာရဲ့အကျိုးကိုငါနဲ့သာရိပုတ္တပို့ပြီးတော့ဆောင်ရွက်မယ်လို့ဘုရားတပည့်တော်သိဖြစ်ပါတယ်ဗျာဆိုတော့မြတ်စွာဘုရားကတာရုတာရုမောဂလန္နအံဝါဤမောဂလန္နဘိက္ခုတံကံပရိဟရိယံသာရိပုတ္တမောဂလန္နဝါတဲ့မောဂလန်နဲ့တာရုတာရုကောင်းပါပြီစွာကောင်းပါပြီစွာတဲ့ပင်နဲ့သာရိပုတ္တလိုပဲငါဘုရားလည်းပဲယဟန်တန်ဃာရဲ့အကျိုးကိုပြိဋိနိဗ္ဗာန်မဆန့်မချင်းသာသနာတော်ရဲ့အကျိုးငါဘုရားစောင့်ရှောက်မှာပါတဲ့ကြောင်းကြမဲ့အေးအေးဆေးဆေးမနေပါဘူးတဲ့သာရိပုတ္တနဲ့မောဂလန်တို့တဲ့ပင်တို့နှစ်ပါးလည်းပဲငါဘုရားကိုကူညီပြီးတော့သာသနာတော်ဤတိုးတက်အောင်ယဟန်တန်ဃာရဲ့အကျိုးကိုဆောင်ရွက်ပါဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီမှာအေးအေးဆေးဆေးကြောင်းကြမဲ့နေခြင်းနဲ့ရှင်သာရိပုတ္တကိုတော့တားမြစ်ပြီးတော့ယဟန်တန်ဃာအကျိုးကိုအများမုန်းရင်မုန်းမေ့ပြီးငါဆောင်ရွက်မယ်ဆိုတဲ့ရှင်မောဂလန်တို့ဘုန်းကြီးတို့တာရုကျင့်ကြီးခေါ်တော်မူခဲ့ပါတယ်ဒါပါလဲဆိုတော့ဘုန်းကြီးတို့စောစောကပြောခဲ့တာဒီပြန်ကောက်ချက်ချကြည့်ဆရာသမားမိဘ3မျိုးသူတစ်ပါးဖြစ်ကိုရှုတဲ့ရန္တခဝေတကမင်းဒါလေးမှမတက်ဘူးလားဆိုပြီးသူများကိုနှိမ်ရင်းတဲ့စိတ်ကိုကိုမြှောက်ရှင်တဲ့စိတ်နဲ့ဆုံးမတာကအတဝတရားတွေတိုးပြီးတော့ကြာလင်နိဗ္ဗာန်နဲ့ဝေးတယ်ကိလေသာတွေထူတတ်တယ်ဒီပုဂ္ဂိုလ်ကတော့အညံ့ဆုံးပုဂ္ဂိုလ်လို့ဒါကောက်ချက်ချလို့ရပါတယ်အဘောဒုက္ခပုဂ္ဂိုလ်ဟာသူတို့ဆုံးမှလည်းငါမုန်းတာပဲမြတ်စွာဘုရားသာသနာတော်မှာဒီလိုဆရာသမားမျိုးတွေကိုလည်းပဲမလို့ဘူးဆိုတာသဘောပေါက်တယ်။ကျမ်းမာရေးမကောင်းလို့ပညာမတက်လို့အေးအေးဆေးဆေးနေတာတော့တပိုင်းပေါ့။ပညာလည်းတက်ပါရဲ့ကျမ်းမာရေးလည်းကောင်းပါရဲ့တတ်တတ်သူများမုန်းမှဆိုးလို့တတ်တတ်တတ်တာဖိုခြင်းလို့အေးအေးဆေးဆေးနေတယ်ဆိုရင်ဘုန်းကြီးတို့မြတ်စွာဘုရားမကြိုက်ဘူးဆိုတာဒီဝတ္ထုမှာပေါ်လွင်သွားပါတယ်။ရှင်မောဂလန်ကြတော့မြတ်စွာဘုရားတော့အေးအေးဆေးဆေးတမာပတ်နဲ့ငြင်းငြင်းချမ်းချမ်းနေတော်မူတော့မယ်။အဲ့တော့ငါနဲ့သာရိပုတ္တကဘိက္ခုတံဃာအတွက်သာသနာရေးတော်ကြီးအတွက်ပို့ပြီးတော့ဆောင်ရွက်မယ်ဆိုတော့မြတ်စွာဘုရားကတာရုတာရုမောဂလန္နမောဂလန်နဲ့ကောင်းပါပြီစွာကောင်းပါပြီစွာဆိုပြီးတော့ကောင်းချီးပေးတာရုခေါ်တော်မူခဲ့တယ်ပေါ့ဒါကိုထောက်လို့ရှိရင်ယနေ့ဆွမ်းတကံမှာတော်စီစီဝင်းမေးတဲ့နေကုန်းဟာအလုံးပြည့်တယ်သွားလောက်ပါတယ်ဒါကြောင့်မို့ဘုန်းကြီးတို့သာသနာတော်ဟာကိုယ်နဲ့မဆိုင်ဘူးလူမှုရေးကကိုယ်နဲ့မဆိုင်ဘူးမိသားစုကကိုယ်နဲ့မဆိုင်ဘူးသူကြီးကြောင်းကြမဲ့စိတ်နဲ့နေတာဖရားမကြိုက်ဘူးအလုံးကြောင်းကြတဲ့စိတ်နဲ့လူမှုရေးစီးပွားရေးဆုံးမတဲ့နေရာမှာလည်းပဲတက်နိုင်နေမြတ်စိတ်ကောင်းစေနာကောင်းတဲ့အုံလုံးကနာသဘာဝတန်ထိတမတိသေးတာတည်သွားအောင်ငါဆုံးမပေးမယ်တိပိသားဆိုလို့ရှိရင်လည်းပဲသူတိပိသားကိုသူများတွေသိပြီးတော့သူ့ကိုလေးစားကြပါသည်ဆိုတဲ့စိတ်ကောင်းစိတ်မြတ်နဲ့ဆုံးမတယ် သီလသမားတွေပညာတွေတိုးတက်သွားအောင်ကောင်းတာတွေကိုဆုံးမပေးတဲ့သူတွေအဲ့ဒီလိုဆရာသမားမျိုးတွေကဘုန်းကြီးတို့သာသနာတော်မှာသိပ်ပြီးတော့လိုအပ်တယ်တဲ့မြတ်စွာဘုရားကတပည့်တွေတော့မွေးထားပါရဲ့သာသမီတွေတော့မွေးထားပါရဲ့မဆုံးမတဲ့အေးအေးဆေးဆေးနေတဲ့ပုဂ္ဂိုလ်မြတ်စွာဘုရားကဘလောက်ထိပြောတော့ဆိုတော့သာသနာတော်မှာဆိုရင်လည်းပဲဆရာတော်ဖြစ်နေပြီးတော့တပည့်တွေမွေးထားတယ်တပည့်တွေလိမ္မာအောင်လည်းပဲမတင်နိုင်ဘူးစာပေလည်းတက်အောင်တင်မပေးနိုင်ဘူးတပည့်တွေဆိုးကျင်နေဆိုးနေဆိုရင်ဒီဆရာသမားဟာသာသနာပြုတာမဟုတ်ဘူးတဲ့သာသနာတော်မှာအမိုက်တွေကျဲချနေတဲ့ပုဂ္ဂိုလ်လို့ဘုန်းကြီးတို့စာပေမှာဆိုထားပါတယ်ဒါကြောင့်မို့ပုဂ္ဂိုလ်ကိုအမိုက်ကျဲတဲ့ပုဂ္ဂိုလ်လားသာသနာပြုတဲ့ပုဂ္ဂိုလ်လားဆိုတာဒါသေသေးချာချာစဉ်းစစ်သင့်ပါတယ်တပည့်တွေမွေးထားလို့ရှင်ကြောင်းကြစိုက်ပေးရမယ်သူတို့ပညာမတက်သေးရင်တက်အောင်လုပ်ပေးရမယ်သူတို့စိတ်ထားမကောင်းရင်ကောင်းအောင်လုပ်ပေးရမယ်ပညာမတက်သေးဘူးစိတ်ထားမကောင်းသေးဘူးငြင်းချမ်းမှုမရှိသေးဘူးဆိုရင်ငါမှတာဝန်ရှိတယ်လို့ဒီလိုစိတ်သက်ရှိမှသာသနာပြုရန်ရောက်ပါတယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှင်မြတ်စွာဘုရားကတပည့်တွေမွေးထားပြီးတော့ငါမုန်းလိမ့်မယ်ငါ့ကိုတော့ကြာဝေယဝိသလုပ်ပေးမယ်လို့မရှိဘူး तू ကငါ့ကိုသင်္ကန်းလျှော်ပေးနေတာငါ့ဆုံးခံကြွေးနေတာဆိုပြီးတော့ဒီတပည့်ကိုလှုပ်ခွန်းလို့ထားလို့ရှင်မြတ်စွာဘုရားသာသနာမှိုက်ကျဲနေတာအတူတူပါပဲတဲ့ဒီလိုပဲပေါ့မိဘလည်းပဲငါသားကြီးကငါဘုံမှာပြုစုနေတာအိမ်ကြီးပွားကြီးခေါင်းဆောင်နေတာ तू ရဲ့တော့တာငါမသိဟန်ဆောင်နေမယ် तू မကောင်းတာလုပ်တာငါအကတိလိုက်ပြီးတော့တာငယ်သမီးတွေဘုံမှာနိုင်ကျင်တာကိုငါလိလိရှုထားမယ်ဆိုဒီမိဘလည်းသားကြီးသမီးကြီးကိုအစိတ်ပင်ရေလောင်းနေတာနဲ့တူတယ်တဲ့ငါဘုံမှာစီးပွားကြီးဦးဆောင်နေတာဆိုပြီးတော့ तू မကောင်းတာလုပ်တာကိုဒီလိုလိလိရှုမထားဘဲနဲ့ပြောတဲ့ရင်ပြောရမယ်ပြောတဲ့အခါမှာပြင်စီခြင်းနဲ့စိတ်ထားနဲ့ပြောရပါတယ်တကယ်ဘယ်သူတော်သွားတက်သွားစီခြင်းနဲ့စိတ်မတည်သေးတာတည်သွားအောင်တည်ပြီးသားတွေပို့ပြီးတော့နားလေလောင်သီလတမာတိပညာရှိပြီးတော့သူတော်ကောင်းစိတ်တည်းဖြစ်လာအောင်ပြောကိုပြောမယ်ဆိုတဲ့စိတ်တည်းနဲ့ပြောမှတောင်းကြပါလေဒါကြောင့်မဆရာသမား၃မျိုးမှကြောင်းကြတဲ့စိတ်နဲ့အမြဲတမ်းကုသိုလ်စိတ်နဲ့ကောင်းစီခြင်းနဲ့စိတ်နဲ့ပြောတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအချီးကျူးဆုံးအေးဆေးနေတဲ့ပုဂ္ဂိုလ်ကအလယ်လသားပုဂ္ဂိုလ်သူများအဖြစ်တင်ကျင်တဲ့စိတ်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ကအညံ့သားနိဗ္ဗာန်နဲ့ဝေးတဲ့ပုဂ္ဂိုလ်ဆိုပြီးတော့မိဘဆရာသမား၃မျိုး၃စားထွက်လာပါတယ်ဒါကိုကြည့်ပြီးတော့မိမိတို့ဘလို့ပုဂ္ဂိုလ်မျိုးဖြစ်တဲ့နည်းဆိုတဲ့ဒီတရားကိုနားယူပြီးတော့ကိုယ့်အကိုလည်းပဲဘုန်းကြီးတို့ကြင်ကြင်ရမယ်ပေါ့အဲ့တော့မြတ်စွာဘုရားကဒီတိတ်ပြီးတော့စီစီဆက်ဆက်သာသနာတော်မှာဟောကြားခဲ့ပါတယ်တကြံတက်ယုံကြမ်းမဆုံအာဂုံတည်၍မကိုးနဲ့တဲ့တချို့ပုဂ္ဂိုလ်တွေကအာသူများအပြစ်ပြောတာမကောင်းဘူးမြတ်စွာဘုရားကနိဗ္ဗာန်နဲ့ဝေးတယ်လို့ဟောထားတယ်ငါတို့အေးအေးဆေးဆေးနေတော့မယ်လို့တချို့ကဒီစာလေးတစ်ခုတွေ့ဘူးလားနဲ့ဒီလိုအယူဆတွေမှားသွားတတ်ပါတယ်မြတ်စွာဘုရားကကြတော့ဘလို့တဏှာမှာဟောသေးတယ်ဆိုတော့ဓမ္မပဒတဏှာမှာနိဒီလံဝါဗုဒ္ဓရံယံပတိဝိဇ္ဇတတိနံနေကကြဝါရိနေတာဝိဓာတိတံပန္တိတံပဇိဓာတိတံပဇာမနတတေယောဟောတိနပါတိယောတဲ့အဲ့တော့မိဘဆရာသမားလုပ်တဲ့ပုဂ္ဂိုလ်တွေဟာအပြည့်မြင်လို့ရှိရင်ပွန့်ပွန့်လင်းလင်းပဲအကျိုးကြောင်းနေနဲ့တက်စီခြင်းနဲ့စိတ်တွေနဲ့ပြောကိုပြောရမယ်တဲ့ခုနဆရာသမားမိဘ၃မျိုးတွေကအုံလုံကနာတဘာဝတန်တိတာကောင်းစီတော်စီခြင်းနဲ့စိတ်ကောင်းစိတ်မြင့်နဲ့ဆုံးမတဲ့ပုဂ္ဂိုလ်ဆရာသမားဖြစ်ရမယ်တဲ့ဒါဆရာသမားဘက်ကတပည့်တွေဘက်ကကြတော့ဘယ်လိုဖြစ်ရမလဲဆိုတော့နေကြာဝါရင်နေတာဝင်တာရီတံပန္တိတံပစီတဲ့အဲ့ဒီလိုအပြစ်ပြောတဲ့ဆရာသမားမိပါဆိုရင်တပည့်တွေဆရာသမားတွေကလည်းပဲငါတို့ကိုရွှေအိုးကြီးညွန်ပြနေတာပါလားလို့စိတ်ကောင်းစိတ်မြင့်နဲ့အယိုးသေးလက်ခံရတယ်တဲ့ဒါကသာသမီတွေတပည့်တွေရဲ့ကျင့်ဝတ်ဖြစ်ရပါတယ်မိဘတွေအကျိုးကြောင်းပြပြီးဆုံးမလို့ရှင်သာသမီတွေရဲ့စိတ်ထဲမှာရွှေအိုးကိုညွန်ပြလိုက်လို့ရှိရင်ဘယ်သူမှစိတ်မဆိုးပါဘူးဒီလိုပဲငါ့ကိုအပြစ်ပြောပြီးဆုံးမတာငါကောင်းစီခြင်းလို့ဘဝတန်ခါးမှာကောင်းတဲ့ဘဝရောက်စေခြင်းလို့လူတော်လူကောင်းဖြစ်စေခြင်းလို့ငါ့ကိုရွှေအိုးညွန်ပြနေတာပဲဆိုပြီးသာသမီတွေတပည့်တွေလည်းပဲဒီလိုခံယူတဲ့စိတ်ထားရပါတယ်ဘုန်းကြီးတို့ဒီဟာကိုရှင်းကြဟုလားဆိုတာမြတ်စွာဘုရားရဲ့သားတော်လေးရုပ်ရည်ဥဒ္ဒရာလည်းစัจจမင်းဖြစ်လာအောင်သိပြီးတော့ချောမောလှပါတယ်အကျဉ်းစာရိတ္တလည်းပဲသိကောင်းတယ်ရှင်သာရိအဲ့ဒီရှင်ရာဟုလာသိတဲ့တည်းကဘလို့လဲဆိုတော့မနဲ့အိယာကထပြီးဆိုရင်ဘုန်းကြီးတို့လက်ခုပ်ကလေးနဲ့တဲလေးထုတ်လိုက်တယ်တဲလေးထုတ်ပြီးတော့ဘလို့ဒိဋ္ဌံတယ်လဲဆိုတော့ဒီနေ့မှာတဲ့ငါ့အပေါ်မှာဖျားစားတဲ့တန်ဃာတော်ရှင်မြတ်ကြီးကငါ့အပေါ်မှာအဆုံးအမတွေဟောဒီလက်ထဲမှာထည့်ထားတဲ့တဲလုံးနဲ့အမြအဆုံးအမတွေအဲ့ဒီဖျားစားတဲ့ပုဂ္ဂိုလ်တွေရှင်သာရိပုတ္တရစတဲ့ဉာဏ်တော်တွေထံကဟောဒီတဲလုံးနဲ့အမြအဆုံးအမတွေရပါမှာကောင်းလေစွာဆိုပြီးတော့သူကမြဲတမ်းနဲ့တဲလေးမနှက်လင်းလာလို့ရှင်တဲလေးလက်နဲ့ထုတ်ပြီးတော့ဟောဒီတဲလုံးနေနဲ့အမြဆရာသမားတွေဒီကအဆုံးအမရပါရစေဆိုပြီးတော့ဒိဋ္ဌိနေတယ်အဲ့တော့ဘယ်တော့သိပြီးတော့ကြင်ညိုစရာကောင်းပါလဲ အမျိုးကလည်းပဲရှင်ပြင်းမျိုးယုတ်ရုပ်ဥပယာပြင်းလည်းပဲတိတ်ပြီးတော့ချုံမလှပါတယ်စိတ်တက်ကလည်းပဲတိတ်ကောင်းတယ်အဆုံးမကိုသူကရွှေဦးတဲ့တောင်ပို့ပြီးတော့မြင်နိုးတယ်ပေါ့ဒါကြောင့်မကိုယ့်ရဲ့သားသမီးတွေတပည့်တွေကိုလည်းပဲအဆုံးမကိုမြင်နိုးတဲ့ပုံကိုဖြစ်အောင်လုပ်ရပါတယ်ဘုန်းကြီးတို့ရှင်သာရိပုတ္တရာကိုကြည့်လို့ရှိရင်လည်းဒီလိုပဲဒီနေ့ရှင်သာရိပုတ္တရာကဘာလုပ်လဲဆိုတော့သင်္ကန်းဝတ်တာတွေကမငြိမညာဖြစ်သွားတယ်အဲ့တော့ခုနှစ်နှစ်သားကိုရင်လေးကဘာလုပ်လဲဆိုတော့လုပ်လေကြီးရှင်ဘုရားသာရိပုတ္တရာတဲ့အရှင်ဘုရားရဲ့သင်္ကန်းဝတ်ထားပုံကသင်္ကန်းသားကြီးကအောက်ကျနေရတယ်မငြီးပါဘူးရှင်ဘုရားဆိုတော့ရှင်သာရိပုတ္တရာဆိုတာတကယ်သာသနာတော်မှာအေယာမလက်ရာရာအင်မတန်မှရသော်ဘုရားပြီးလို့ရှိရင်ပညာမှာထိတ်ထိတ်ကျဲပုဂ္ဂိုလ်ကြီးတယ်ဒါပေမဲ့ခုနှစ်နှစ်သားကြီးကသွားပြီးတော့ပြောတာပြောတော့ခုနှစ်နှစ်သားလေးပြောလိုက်တော့ရှင်သာရိပုတ္တရာသင်္ကန်းလေးပြန်ဝတ်ပြီးတော့လက်ဦးလေးရှိပြီးတော့ဆရာတဲ့ဒီလိုဆိုရင်တင့်တော်သွားပါသလားဆိုပြီးတော့ရှင်သာရိပုတ္တရာအဲ့ဒီလိုပဲခုနှစ်နှစ်သားလေးပြောတာဆိုရင်ဘုန်းကြီးတို့ဆိုရင်ဘာဒီကောင်လေးရဲ့ရှုပ်တာဆိုပြီးတော့ခေါင်းခေါင်းချင်းခေါက်နေပါပဲခုတော့ရှင်သာရိပုတ္တရာခုနှစ်နှစ်သားကိုရင်လေးပြောတာဟုတ်တယ်လိုက်နိုင်ပြီးတော့သင်္ကန်းလေးပြန်ဝတ်ပြီးတော့ဆရာတဲ့ဒါဆိုရင်တင့်တော်ပါပြီလားဆိုပြီးတော့တိတ်ပြီးတော့လေးစားတရားကောင်းပါတယ်အဲ့တော့ဥဒန်းကျွတ်လိုက်တယ်တရဝုပပတိတော်တန်တော်ဇာတိယာတတဝတိကောတောပိမံနုသာတိယာသံပရိသာမိမတ္တကိတဲ့အတားဖြင့်ခုနှစ်နှစ်ကိုရင်ဝါဖြင့်ဂဏိမယံပြုပြီးတော့တရက်တားကိုရင်ဝေးရတဲ့ကိုရင်လေးကငါ့ကိုလာပြီးတော့အကျိုးကြောင်းနဲ့ဆုံးမတယ်ဆိုရင်ငါအဲ့ဒီအဆုံးမကိုဥထိတ်နဲ့ပန်ဆင်ပြီးတော့လိုက်နာကျင့်သုံးပါမယ်ဆိုပြီးရှင်သေရိပုတ္တရာဥဒန်းကျူလေးရှိတဲ့တိတ်ပြီးတော့စိတ်ထားမြင့်မြတ်ပါတယ်အဲ့တော့ကြောင်းကြစိုက်တဲ့စိတ်ကိုမြတ်စွာဘုရားဘလောက်လိုလားတယ်ဆိုတာပေါ်သွားပါတယ်။အခါတစ်ပတ်မှလည်းပဲရှင်သာရိပုတ္တရာဟိမွန်နာတောင်သွားပြီးတော့နိရောဓသမာပတ်ဝင်စားတယ်ပေါ့။ဝင်စားတော့မြတ်စွာဘုရားကကောင်းပြန်ရန်ဒီကြောင်းအောင်ကြောင်းအောင်ကြွလာပြီးတော့ရှင်သာရိပုတ္တရာရဲ့ရှေ့အမိုက်ပုံကြီးရှိတော့အဲ့ဒီမိုက်ပုံကိုခြေတော်ရာချထားခဲ့ပြီးတော့မြတ်စွာဘုရားပြန်ကြွသွားတယ်။ရှင်သာရိပုတ္တရာနိရောဓသမာပတ်ကနေတရားအနေထားတဲ့အခါကျတော့မြတ်စွာဘုရားရဲ့ခြေတော်ရာမြင်လိုက်တဲ့အခါမှာတိတ်ပြီးတော့ဟွာဖြစ်သွားတယ်ခြေတော်ရာရှိမှဒူးထောက်ပြီးတော့ဩမြတ်စွာဘုရားကငါတပြည့်စီမလဲပဲနဲ့တရားအားထုတ်တာဏိရောဓဓမ္မပတ်ဝင်စားဖို့သိသွားပြီဆိုပြီးတော့တိတ်ပြီးတော့ရှင်သာရိပုတ္တရာရှက်သွားတယ်မြတ်စွာဘုရားကပေနာတနာလို့ကြောင်းတပြည့်စီလဲတာတွေဘာတွေတိတ်ပြီးတော့လိုလားတယ်ပေါ့လိုလားတော့သူကတပြည့်စီမလဲပဲနဲ့တရားထိုင်လိုက်တော့အမိုက်ပုံရဲ့ရှိရရှိနေတော့မြတ်စွာဘုရားကမကြိုက်ဘူးဆိုတာသိသွားတော့မြတ်စွာဘုရားကသွားပြီးတော့တောင်းတော့အဲ့တော့မြတ်စွာဘုရားကသာရိပုတ္တရာတဲ့ပင်တို့လိုသာသနာတော်မှာထိတ်တန့်ကြတဲ့လက်ရရန်ပုဂ္ဂိုလ်မျိုးတွေကတပြည့်စီမလဲပဲနေတာမသိတော့ပါဘူးဆိုပြီးတော့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားကမိန့်တော်မူလိုက်တယ်။အဲ့ဒီအချိန်ကစပြီးရှင်သာရိပုတ္တရာလည်းပဲသင်္ကန်းယုံတဲ့နေရာမှာအမိုက်ကလေးမြင်ရင်ပဲကောက်ပြီးတော့ထည့်တယ်။တန်ဃာတော်တွေဆုံးခံကြွပြီးဆိုရင်ရှေ့ရမကြွပဲနဲ့နောက်ဆုံးမှကြွပြီးတော့ကျောင်းမှာတပြည့်စီမလဲရသေးရင်လဲတယ်။အမိုက်မကြုံရသေးရင်ရှင်သာရိပုတ္တရာကိုယ်တိုင်ကြုံတော့တာပဲ။နောက်ပြီးတော့ဂရင်းလေးပါလေးထားတာမတည့်ရင်တည့်အောင်ထားတယ်။နေမကောင်းနေတဲ့တန်ဃာတော်ရှင်မြတ်တွေရှိလို့ရှိရင်သွားပြီးတော့အားပေးစကားပြောပြီးတော့ဘာလိုပါသလဲပြောတယ်။တကယ်လို့လိုလို့ရှိရင်တတုမတုလိုတယ်ထောပတ်လိုတယ်ဆိုရင်ရွာထဲမှာသွန်ခံပြီးတော့ရှာပေးတယ်ပေါ့။ရှင်သာရိပုတ္တရာအဲ့ဒီလောက်ကြည့်တန်ဃာတော်ရှင်မြတ်တွေပေါ်မှာကြောင်းကြစိုက်ခဲ့တယ်တဲ့။ဒီလိုကြောင်းကြစိုက်တာမြတ်စွာဘုရားအဆုံးအမကိုပြုရရောက်တဲ့အတွက်သာသနာပြုနေတယ်လို့ဒီလိုခေါ်ရပါတယ်။ဒါကြောင့်မို့ရှင်ဒီမေခွန်ပေးတဲ့ဒါကိုဘုန်းကြီးရဲ့ဖြေကြားတဲ့အနေနဲ့ကြောင်းကြမဲ့စွာမနေရဆိုပြီးတော့ခေါင်းစီပေးပြီးတော့ဟောတာတင်နာကြီးလည်းပဲ၄ပါးရှိသွားပါပြီ။အဲ့တော့ဆရာသမားမိဘ၃မျိုးလည်းပဲသိသွားပြီ။တပည့်တွေကလည်းပဲဘလို့သိထားမလဲဆိုတော့ရှင်ရဟုလာလို့ဆုံးမကိုမြင်လို့တဲ့ပုဂ္ဂိုလ်။ရှင်သာရိပုတ္တရာလို့မြင်လို့တဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်ဆရာသမားမိဘနဲ့သာသမီအင်မတန်မှကျက်တည်ရှိတဲ့အင်းကျက်တည်ရှိတဲ့ကြောင်းကျက်တည်ရှိတဲ့နိုင်ငံကြီးဖြစ်ပြီးတော့သာသနာကိုကြောင်းပြုပြီးတော့လူမျိုးတွေပါတိုးတက်ပြီးတော့နိဗ္ဗာန်ကြီးရောက်နိုင်ပါတယ်ဆိုတာဘုန်းကြီးကပြောလို့ရဖြစ်ပါတယ်အဲ့တော့နောက်ဆုံးမေးခွန်းတစ်ခုမေးရမယ်အရှင်ဘုရားအမြဲတမ်းပဲဝေယဝိသလောက်ရမှာလားဆိုတော့မဟုတ်ပါဘူးအရတ္တဝိပတ္တကပုဂ္ဂိုလ်ဈိတ်တာတွေဘာတွေဝင်ပြီးတော့ခုပဲမဟုတ်နိဗ္ဗာန်ရအောင်အားထုတ်မယ်ဆိုရင်တော့ဒါနာလည်းမပြုနဲ့သီလလည်းမစောက်တည်နဲ့ပေပေကြီးကြီးခုပဲတည်တော့မှသိထားနဲ့မဟုတ်နိဗ္ဗာန်မရမချင်းအားထုတ်ရပါတယ်အဲ့ဒီခါမှာတော့တကယ်စီလည်းမလဲနဲ့ခုပဲမဟုတ်နိဗ္ဗာန်ရအောင်ကြိုးစားမယ်အရတ္တဝိပတ္တကပုဂ္ဂိုလ်တွေကိုတော့ဝေယဝိသလောက်တာတွေဒါနာပြုတာတွေမြတ်စွာဘုရားရဲ့သာသနာမှာဖွင့်ပေးထားပါတယ်ဒီလိုမှမဟုတ်ဘဲနဲ့လူဘဝမှာနေတဲ့သာသနာပေါ်မှာအလုံးလုံးနေတဲ့ တရားစကံဝင်ပြီးတော့ခုပဲမဂ္ဂနိဗ္ဗာန်ရအောင်ဆိုတာအာမထုတ်ပဲနဲ့ပါရမီဖြစ်အောင်မဂ္ဂနိဗ္ဗာန်တနည်းရအောင်ဆိုတဲ့ကြိုးစားနေရင်တော့ဒီအလုပ်တွေကကြောင်းကြစိုက်ပြီးတော့လုပ်ရမယ်လုပ်မှလည်းပဲမြတ်စွာဘုရားသာသနာ့ဆုံးမယူလုပ်ရရောက်ပြီးတော့မဂ္ဂနိဗ္ဗာန်ရနိုင်ပါတယ်ဒါကြောင့်ကိုဒေဝမကြီးတော်ဦးနဲ့တကဝသာသမီဖြစ်ကြတဲ့ဦးမြင့်စီတော်စီဦးနော်အာလုံးဟာမြတ်စွာဘုရားအလိုတော်ကြကိုတည်ပြီးတော့ကြောင်းကြစိုက်ပြီးတော့သာသနာတော်နဲ့လူမျိုးစုကိုဆောင်ရွက်နိုင်ကြပါစေအဲ့ဒီလိုသာသနာတော်နဲ့လူမျိုးစုကိုဆောင်ရွက်ရင်းနဲ့ဒါနသီလဘာဝနာများကိုပြုပြီးတော့ပါရမီများရင့်ကျက်ပြီးတော့နောက်ဆုံးမှာမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုပြည့်ဉဏ်စွာပြုနိုင်တော့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်တည်း